ကယနေ့ညသာသနာတော်နှစ်2549ခုနှစ်ကောဇာတက္ကရာ1368ခုနှစ်ပြာသူလာဇန်6ရက်ခရစ်နှစ်2006ခုနှစ်ဇန်နဝါရီလ4ရက်နေ့ညမှာသကိုင်းတောင်ရိုးမြတ်စကြာအကြောင်းတိုက်မနောရထပူရဏီဓမ္မယုံပေါ်မှာအကျိုးတရားဝင်ဓမ္မဒါနဓမ္မပူဇာဖြစ်နေတရားလူကိုပေးလို့ကြရပေါ့ဘာကိုအကြောင်းပြုပြီးတော့ဘယ်ပုဂ္ဂိုလ်တွေကဒီတရားလူကိုပေးလို့ရလဲဆိုလို့ရှိရင်ယနေ့မန္တလေးတိုင်းကြောက်တလုံးရွာမဇုံမြို့နယ်ကြောက်တလုံးရွာစကိုင်းမြို့နယ်ရွာတကြီးဇေတန်းရက်မှာနေတိုင်းနဲ့တဂါကြီးဥတာလေးတဂမာကြီးဒေါ်ကျင်စိန်တမီတော်ညွညွဆန်းတကိုစိုးနိုင်မထထအောင်မိသားစုတို့ကညစကြအကြောင်းတိုင်းမှာပရိယတိပฏิပတ္တိသာသနာတောင်ကိုထမ်းဆောင်နေတဲ့တာမဏိရှင်ညာဏတဇာလင်္ကာရမနက်ဖန်မှာသင်္ကန်းတပိတ်ပရိခရာတန်စာဆင်ပြီးတော့ယဟန်ပေါင်းသူသွတ်သွင်းချင်းမြောက်ခြင်းဆိုတဲ့ဥပတံပရကံဆောင်မင်္ဂလာဒီမင်္ဂလာကိုအကြောင်းပြုပြီးတော့မနက်ဖြန်ပြုလုပ်မဲ့ရဟန်းကံမင်္ဂလာဥပတံပရကံဆောင်မင်္ဂလာကိုကြောင်းပြုပြီးတော့ယနေ့ညကြွားရောက်လာတဲ့ဆွေမျိုးပြိတ္တတီအားတရားဟူပေးလူချင်းဖြစ်တယ်ပေါ့အဲ့တော့မန္တလေးမြို့ကကျင်းပါတဲ့တကြတရားပရိယတိသာသနာလင်္ကာရတာမဏိကျော်ဘွဲ့ရန်ကုန်ကကျင်းပါတဲ့မင်္ဂလာပြုပါတာမဏိကျော်ဘွဲ့မရဘူရမဟာကဏ္ဍအောင်ကျောင်းတိုက်ကကျင်းပါတဲ့မဟာကန္ဓာရာမိကသာသနာလင်္ကာရအကျော်ဘွဲ့စကိုင်းမြို့နယ်လုံးဆိုင်ရာကကျင်းပါတယ်ဝိနည်းမဟာသူရတာမဏိကျော်ဘွဲ့ဆိုတဲ့တာမဏိကျော်ဘွဲ့လေးဘွဲ့ရတယ်ဒီရှင်ညာနာတဇောက်သင်္ကန်းတပိတ်ပရိခရာတန်စာဆင်ပြီးတော့ယဟန်ပေါင်းသူသွတ်သွင်းချင်းမြောက်ချင်းဆိုတဲ့ဥပတံပရကံဆောင်မင်္ဂလာကိုမိမိတို့ပြုလုပ်ကြတယ်ပေါ့အဲ့တော့ဒီလိုဥပတံပရကံဆောင်မင်္ဂလာကိုပြုလုပ်တဲ့ညမှာဘုန်းကြီးရဲ့အကျိုးတရားဝဲဖြစ်နေအလုံးကိုသိသိသိထိုက်တဲ့တရားကိုအင်္ဂုတ္တရနိကေစတုကနိဗ္ဗာန်မှာလာရှိတဲ့သောကနာတုတ်တံကိုခြေခံပြီးတော့သာသနာကျက်တည်ဆောင်ဆိုတဲ့တရားကိုဟောပေးပါမယ်။သာသနာကျက်တည်ဆောင်တာဘယ်ပုဂ္ဂိုလ်တွေလဲဆိုတဲ့ဒီတရားကိုနားပြီးရင်အားလုံးပဲသဘောပေါက်ပါလိမ့်မယ်။မြတ်စွာဘုရားကဒီသာသနာတော်ကြီးကိုကျက်တည်ဆောင်နေတာသာသနာတော်ကြီးတိုးတက်အောင်လုပ်နေတာလည်းပဲအချင်းချုပ်အားဖြင့်ဘိက္ခုယဟန်မျိုးသားတွေဘိက္ခုနီယဟန်မျိုးသမီးခုခေတ်မှာတော့ယဟန်မျိုးသမီးပွဲပြောက်သွားတဲ့အတွက်သာသနာ့ဉွယ်ဝင်သီလရှင်တွေပေါ့နောက်ဥပတကယရဏသုံးပါးကိုယုံယုံကြည်ကြည်စီကတ်တဲ့အမျိုးသားတွေဥပတိကယရဏသုံးပါးကိုယုံယုံကြည်ကြည်စီကတ်တဲ့အမျိုးသမီးတွေအဲ့တော့ချုပ်လိုက်လို့ရှိရင်ယဟန်တော်တွေဘိက္ခုနီတွေယခုခေတ်မှာသီလရှင်တွေပေါ့အမျိုးသားမျိုးသမီးတွေဒီလေးဦးကပဲသာသနာတော်ကြီးကိုတိုးတက်အောင်စက်တည်ရှိအောင်လုပ်နိုင်ပါတယ်ဒီတုတ်တံကိုကြည့်အဲ့တော့သာသနာတော်တိုးတက်အောင်ဘသူတွေလုပ်နေတာလဲဆိုရင်တကယ်ပဲအင်္ကာရီနဲ့ပြည့်စုံတဲ့အကျင့်ကောင်းမွန်တဲ့စာပေပရိယတက်ဆွမ်းတဲ့ဘိက္ခုတွေယဟန်မျိုးသားတာမဏိတွေဘိက္ခုဏီတွေသီလရှင်တွေဝင်သီလရှင်တွေဘိက္ခုဏီတွေဝင်သီလရှင်တွေအမျိုးသားတွေမျိုးသမီးတွေသူတော်ကောင်းစိတ်တက်ရှိတဲ့ဒီလေးဦးကတော့သာသနာတော်တည်အောင်လုပ်နိုင်တယ်။သာသနာတော်ကြီးကျက်တည်ရှိအောင်လုပ်နိုင်ပါတယ်။ပြောင်းပြောင်းပြန်ကြည့်လိုက်။သာသနာတော်ကြီးညှို့နှောင်းအောင်ဘသူတွေလုပ်နေတာလဲ။သာသနာတော်ကြီးကျက်တည်မရှိအောင်ကျက်တည်မဲ့အောင်ညှို့နှောင်းအောင်ကွဲပြောက်အောင်ဘသူတွေလုပ်နေတာလဲဆိုရင်ဒီတုတ်တံကိုပြန်ပြီးတော့ကောက်ချက်ကြည့်လို့ရှိရင်ဒီယဟန်မျိုးသားယဟန်မျိုးသမီးသီလရှင်အမျိုးလူ့ကြောင့်မျိုးသားမျိုးသမီးဒီလေးဦးကပဲနားမလဲပဲနဲ့ရှားပြီးတော့လုပ်ပြီးဆိုသာသနာတော်ကြီးဖြည့်ဆည်းပြီးတော့ကွယ်ပြောက်အောင်လုပ်ပြီးဒီလေးဦးကပဲလုပ်နေကြတယ်ဆိုတာမြတ်စွာဘုရားကအတိလင်းပြောခဲ့ပါတယ်။ဒါကြောင့်မို့ဒီတရားကိုနားပြီးတဲ့အခါမှာဘုန်းကြီးတို့အယတာဝမလန်သမုဋ္ဌိတံဆိုတယ်လို့ပန်ကိုဖြတ်တာဟာတန်ကြီးရဖြတ်တာပါ။အခြားရာကမဖြတ်ပါဘူး။ဒီလိုပဲသာသနာတော်ကြီးပြက်အောင်လုပ်နေတာလည်းပဲသာသနာတော်ကြီးညှို့နှောင်းအောင်လုပ်နေတာလည်းပဲဒီယဟန်ဒီဘိက္ခုနီသီလရှင်ဒီယရဏသုံးပါးကိုယုံကြည်ပါတယ်ဆိုတဲ့ဒီဥပါဒကမျိုးသားတွေမျိုးသမီးတွေဒီလေးဦးကပဲပြည့်စည်အောင်လုပ်ပြီးဒီလေးဦးကပဲတိုးတက်အောင်လုပ်နေကြတယ်တဲ့သူတို့ရဲ့တန်တန်မှာအကျင့်တွေကောင်းလာလို့ရှိရင်သာသနာတော်ကြီးတိုးတက်အောင်လုပ်ကြတယ်သူတို့ကိုယ်တိုင်ကအကျင့်တွေခြားစားလာလို့ရှိရင်သာသနာတော်ကြီးပြက်အောင်ဒီပုဂ္ဂိုလ်လေးဦးကပဲဖြတ်ကြတယ် ပြင်ပဖြစ်တဲ့ဘာသာကြားပုဂ္ဂိုလ်တွေကသာသနာတော်ဖြတ်တယ်ဆိုတာတကယ်မပြတ်နိုင်ဘူးတဲ့ကိုယ်အတွင်းလူတွေကတန်ကိုဖြတ်တာတန်ကြီးရဖြတ်မှပြတ်တယ်လို့ပဲကိုယ်အတွင်းလူဖြစ်တဲ့ယေဟန်နေမျိုးသမီးဘိက္ခုနီတိလရှင်နေအမျိုးသားမျိုးသမီးတွေဒီလေးဦးဖြတ်မှပဲဟောဒီသာသနာကြီးရဲ့အမြင့်ပြတ်ပြီးတော့ပြတ်သွားနိုင်တယ်ဆိုပြီးမြတ်စွာဘုရားကဒီတုတ်တံမှာဟောခဲ့တယ်ဒါကြောင့်မို့ဒီနေ့ယဟန်တကတကမနဲ့တကောအာလုံတော်ယဟန်မေတော်ခမီးတော်တွေအာလုံပြိတ္တတွေဒီတော့ဟာတိတ်ပြီးတော့စိတ်ဝင်စားစရာကောင်းပါတယ်ကျင့်သုံးဖို့လည်းပဲတိတ်ပြီးတော့ကောင်းပါတယ်ဘုန်းကြီးတို့ထင်နေကြတာကအများစုကသာသနာတော်ကြီးဖြတ်တယ်ဆိုတော့ဘေးရနေပြီးတော့ဝင်ပြီးတော့ဘာသာကြားတွေဖြတ်တယ်လို့ထင်နေကြပါဘူးတကယ်တော့ဘာသာကြားတွေဖြတ်တာဟာနည်းနည်းလေးပဲပျက်စီးနိုင်ပါတယ်မိမိတို့အတွင်းလူတွေဖြတ်မှဒီသာသနာတော်ကြီးကပို့ပြီးတော့ပျက်စီးနိုင်တယ်တဲ့ဒါကြောင့်မို့ဒီတုတ်တံကိုကြည့်လို့ရှိရင်တိတ်ပြီးတော့ကျင့်သုံးစရာသင်ခန်းစာကြီးစရာတွေအများကြီးရှိတယ်ပေါ့အဲ့တော့ဒီတုတ်တံကိုရှင်ကရင်ဘုန်းကြီးကလည်းပဲသာသနာကျက်တည်ဆောင်ဆိုတဲ့တရားကိုဟောတဲ့နေရာမှာဘလို့ယဟန်နေဘလို့ဘိက္ခုနီတိလရှင်နေဘလို့မျိုးသားမျိုးသမီးတွေကသာသနာကျက်တည်ဆောင်ပြီးတော့ဘလို့ယဟန်နေမျိုးသမီးတိလရှင်နေဒါမှမဟုတ်မျိုးသားမျိုးသမီးတွေဘသူတွေကသာသနာတော်ကြီးကိုကပ်ပြီးတော့ဖြတ်နေကြတာလေဆိုတာပေါ်လွင်အောင်ဒီတုတ်တံကိုသာသနာကျက်တည်ဆောင်ဆိုတဲ့အမည်နဲ့ဟောပေးပါအဲ့တော့ဒီဟာမဟောခင်မှာအာလုံးသိထားဖို့ကဒီသာသနာတော်မှာမြန်မာနိုင်ငံကဗုဒ္ဓဘာသာလူမျိုးတွေမှာတရားသွေးရှိပါတယ်တရားသွေးရှိလာတရားလျော်ဆိုတော့အာလုံးတရားတရားတွေရှိတာတော့မှန်တယ်တဲ့မှန်မှန်ကန်ကန်ကြီးညိုတက်ဖို့ရသဗျာကတဏှာမှာဒီပုဂ္ဂိုလ်လေးမျိုးကိုဟောထားတာရှိတယ်ပေါ့ရသဗျာကပုဂ္ဂိုလ်လေးမျိုးအားလုံးယနေ့တရားနာတဲ့ယဟန်တကာတကာမတွေရောအားလုံးပြိတ္တတွေရောဒီတရားကိုနားယူပြီးတော့မိမိတို့ဟာဘယ်လိုပုဂ္ဂိုလ်မျိုးဖြစ်တယ်လဲမှားနေရင်ပြင်ဆင်မယ်မှန်လို့ရှိရင်ဆက်လက်ပြီးတော့ကျင့်သုံးမယ်ဆိုတဲ့စိတ်တည်းနဲ့ဒီတရားကိုနားယူလို့ရှိရင်အများကြီးတန်ဖိုးရှိပါတယ်အဲ့တော့မြတ်စွာဘုရားကပုဂ္ဂိုလ်လေးမျိုးကနံပါတ်1ဘာလဲဆိုတော့ဗုဒ္ဓဘာသာမြန်မာလူမျိုးတွေကဗုဒ္ဓဘာသာဝင်ဖြစ်တော့တရားသွေးရှိတယ်ဒါပေမဲ့လို့ဒီပုဂ္ဂိုလ်တွေကိုတဲ့ဘလောက်ပဲများနေမြတ်စွာဘုရားကဉာဏ်မျက်စိနဲ့ကြည့်ပြီးတော့ခွဲခြားလိုက်လို့ရှိရင်ကြီးညိုမှုက၄မျိုးလေးစားတွေ့ရတယ်နံပါတ်1ဘာလဲဆိုတော့ရူပပမာဏရူပပတန်ရူပပတန်နာပုဂ္ဂိုလ်တဲ့ဘာပြောတာလဲဆိုတော့တချို့ဗုဒ္ဓဘာသာဝင်ဖြစ်နေတဲ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဟာကြီးညိုမှုယရဏသုံးပါးကိုစိတ်ကကိုးကွယ်တဲ့အခါမှာရူပပမာဏရူပပတ္တနာပုဂ္ဂိုလ်တွေဖြစ်တတ်တယ်။ဘာပြောတာလဲဆိုတော့သီလတမာရီပညာကိုအဓိကထားပြီးတော့မကြည်ပဲနဲ့ရုပ်ဆင်းဥပ္ပတိကြီးညိုစရာကောင်းမှုကိုကြည့်ပြီးတော့ကြီးညိုတတ်တဲ့အုပ်စုကတအုပ်စုရှိတယ်။ဒါကိုရူပပမာဏရူပပတ္တနာပုဂ္ဂိုလ်ဒါကြီးညိုခြင်းအုပ်စုတအုပ်စုရှိတယ်ပေါ့။ခုမြန်မာပြည်မှာလူဦးရေတန်း60စသဖြင့်ရှိတယ်။ကဘာနဲ့ကြည့်ရင်တန်း6000ကျော်ရှိတယ်။အားလုံးသောပုဂ္ဂိုလ်တွေကိုယ့်ဘာသာနဲ့ကိုယ်ကြည့်လိုက်တဲ့အခါမှာခွဲခြားလိုက်လို့ရှိရင်ပုဂ္ဂိုလ်က4မျိုးတည်းပဲထွက်တယ်ပေါ့။နံပါတ်1ရူပပမာဏရူပပတ္တနာပုဂ္ဂိုလ်။အမျိုးသားမျိုးသမီးတွေဟာယတနာ3ပါးစီကတ်တဲ့အခါအထူးသဖြင့်တန်ဃာတော်ရှင်မြတ်တွေစီကတ်တဲ့အခါမှာသီလသမာဓိပညာကိုလေးမထားပဲနဲ့ရုပ်ဆင်းဥပ္ပတိကိုကြည့်ပြီးတော့ကြီးညိုတတ်တာကလည်းတအုပ်စုတဲ့ဒါတအုပ်စုပေါ့။နောက်ဒုတိယအုပ်စုကပါလဲဆိုတော့ဘောတ္တပမာဏဘောတ္တပတ္တနာပုဂ္ဂိုလ်တဲ့။ဘာပြောတာလဲဆိုတော့ဒုတိယအုပ်စုကနာမည်ကြော်ကြားမှုဂုံတင်ကြည့်မှုကိုသိချာကြည့်ပြီးတော့ဒါမျိုးကိုပဲကြီးညိုလေးစားတဲ့သူများကဘာဆိုရင်ဘာတဲ့စသည်ဖြင့်နာမည်ကြော်ကြားမှုဂုံတင်ကြည့်မှုနောက်မှာတကောက်ကောက်လိုက်ပြီးတော့ကြီးညိုတတ်တဲ့အုပ်စုကလည်းတအုပ်စုရှိတယ်ဆိုပြီးမြတ်စွာဘုရားကတပ်ပင်တရားဉာဏ်နဲ့ခွဲခြားပြတယ်ပေါ့။နောက်နံပါတ်3အုပ်စုကဘာလဲဆိုတော့လူခပမာဏလူခပတ္တနာပုဂ္ဂိုလ်တဲ့လူခပမာဏလူခပတ္တနာပုဂ္ဂိုလ်ဆိုတာဘာပြောတာလဲဆိုတော့ဘုန်းကြီးတို့ဒီမြန်မာနိုင်ငံမှာလည်းပဲသိပြီးတော့ပေါ်တယ်သီလတမာရီပညာကိုအဓိကထားပြီးတော့ကြီးညိုတာမဟုတ်ဘဲနဲ့လူခပမာဏလူခပတ္တနာသင်္ကန်းလေးတွေကောင်းကောင်းမဟုတ်ဘူးဆုံးမစားဘူးတဲစွန်စားတယ်ရေစွန်စားတယ်ဒါမျိုးပေါ့နောက်ပြီးတော့ဒီနေတာလည်းပဲကြောင်းနဲ့မနေဘူးဘလို့နေတယ်စသည်ဖြင့်ဒီပစ္စည်းလေးပါးကိုအညံ့နေသုံးပြီးတော့ဖဏမစီဘူးစသည်ဖြင့်သီလတမာရီပညာတကယ်ကျင့်ပြီးတော့ဒီလိုခေါင်းခေါင်းပါပါကျင့်နိုင်တော့မြတ်စွာဘုရားကတော့ဒါအချီးကျူးဆုံးပုဂ္ဂိုလ်ပဲဒီလိုမှမဟုတ်ဘဲနဲ့လူတွေအချင်းကြီးအောင်စသည်ဖြင့်လူတွေချင်းကြီးအောင်လူတွေကြားထဲမှာနာမည်ကြော်ကြအောင် တင်ငန်းလေးတွေကောင်းကောင်းမွေဖင်းတဲ့မကောင်းတာတွေဝင့်ပြီးတော့ဖဏမစည်းပဲနဲ့ဒီလိုတက်တက်ရုံမာတဲ့စိတ်ထားနဲ့နာမည်ကြီးလိုတဲ့စိတ်ထားနဲ့လောက်ကြတာရှိတယ်ပေါ့ခုခေတ်မှာလည်းပဲဒါတွေကဟိုနန်းလေးတင်ပြဒီနန်းလေးတင်ပြအဲ့တော့ဒီလိုလူခပ်ပမာဏလူခပ်ပတနာပုဂ္ဂိုလ်တွေဆိုတာလည်းတအုပ်စုရှိတယ်တဲ့မြတ်စွာဘုရားကနောက်သတ္တုဒ္ဓပုဂ္ဂိုလ်ကဘာလဲဆိုတော့ဓမ္မပမာဏဓမ္မပတနာပုဂ္ဂိုလ်သီလသမာဓိပညာကိုအဓိကထားပြီးတော့ကြီးညိုတဲ့အုပ်စုကတအုပ်စုဆိုပြီးအုပ်စု၄ခုရှိတယ်ပေါ့အဲ့တော့ဒီအုပ်စု၄စုထဲမှာမြတ်စွာဘုရားကယာခိုင်နှုံးနဲ့မြတ်စွာဘုရားရဲ့လူတည်တဲ့အထာဂရဆရာဗုဒ္ဓမတင်ကြီးအထာဂရဆရာတွေကဘလို့ဖွဲ့ပြလဲဆိုတော့လောကမှာတဲ့နံပါတ်၁အုပ်စုဖြစ်တဲ့ရုပ်အစဉ်ဥပရိကိုကြည့်ပြီးကြီးညိုပွဲရာကောင်းလုံနဲ့ကြီးညိုတတ်တဲ့အုပ်စုဟာလောကမှာ၃ပုံပုံလိုက်နှစ်ကြိုက်ရူပါဆိုတဲ့အတိုင်းပဲ85 68ရာခိုင်နှုံးလောက်ရှိတယ်တဲ့လူတရားဆိုရင်68ဦးလောက်ကအဲ့ဒီရုပ်ရှင်ဥပ္ပရိကြီးညိုစရာကောင်းတာကိုကြည့်ပြီးတော့ဘာမှသီလရှိတဲ့တမာရီပညာဓာရီကိုထည့်မတွေ့ပဲနဲ့ရုပ်အစင်းနောက်ကိုလိုက်ပြီးကြီးညိုကြတာကလူတရားဆိုလို့ရှိရင်68ယောက်လောက်ရှိတယ်။68ရာခိုင်နှုန်းနီးပါးလောက်ရှိတယ်ဆိုပြီးထာဂရဆရာတွေကဖွင့်ပြတယ်ပေါ့။ဒါလည်းပဲယနေ့ယဟန်တက္ကရာကမနဲ့တကောအာလုံးတော့ဒါယဟန်လောင်းရဲ့ဆွေမျိုးတွေလည်းပဲအာလုံးသိဖို့ဘုန်းကြီးကဒါပြောပြတာကိုယ့်ရဲ့ဘဝကျင်ကိုလည်းပဲစစ်ကြည့်ပေါ့။ဒါမျိုးတွေမများဘူးဆိုရင်ကိုယ့်အကူဘုံယူဖို့ကောင်းပါတယ်အဲ့တော့နံပါတ်၄အုပ်စုကဘာလဲဆိုတော့ဂောတပမာဏဂောတပမာဏဂောတပတနာပုဂ္ဂိုလ်နာမည်ကျော်ကြားမှုဂုံတရင်ကြီးမှုကိုလိုက်ပြီးတော့ကြီးညိုတဲ့ပုဂ္ဂိုလ်ကရာခိုင်နှုန်းဘယ်လောက်ရှိတယ်ဆိုတော့၅ပုံ၄ခုကြိုက်မှုဂောတာဆိုတဲ့အတိုင်းပဲ80ရာခိုင်နှုန်းရှိတယ်တဲ့သူကစောစောကရုပ်အစင်းကိုကြည့်ပြီးတော့ကြီးညိုစရာကောင်းတဲ့ဥပ္ပရိကိုကြည့်ပြီးတော့ကြီးညိုတဲ့ပုဂ္ဂိုလ်ရဲ့ရာခိုင်နှုန်းများလာတယ်လူတရားကြီး80လောက်ပါနာမည်ကျော်ရင်ပြီးရောဆိုပြီးတော့တဝုံးလိုက်ကြတယ်တဲ့သီလသမารီပညာကိုသိချာမစူးစမ်းတတ်ဘူးတဲ့ဒီလိုပုဂ္ဂိုလ်အုပ်စုကဘုန်းကြီးတို့80ရာခိုင်နှုန်းရှိတယ်တချို့ကြတော့လည်းပဲတကယ်လည်းပဲကြိုကြားတယ်တကယ်လည်းပဲသီလသမารီပညာရှိတယ်ဒါဆိုရင်တော့အကောင်းဆုံးပဲတချို့ကြတော့လည်းပဲရုပ်ဆင်းဥပ္ပရိယလည်းတကယ်ကြီးညိုစရာဣရိယာပုဂ္ဂိုလ်လည်းကောင်းတယ်သီလသမารီကလည်းပဲပညာလည်းပဲပြည့်ဝရှိတယ်ဒါလည်းပဲအကောင်းဆုံးပဲဒီလိုမှမဟုတ်ဘဲနဲ့သီလသမารီပညာကိုရေးမဆိုင်ပဲနဲ့ရုပ်ဆင်းလာပါမှုရုပ်ဆင်းကြီးညိုစရာကောင်းမှုကြီးညိုတဲ့နာမည်ကျော်ကြားမှုဂုဏ်သတင်းကြီးမှုနောက်ကိုလိုက်ပြီးတော့ကြီးညိုတဲ့ဆိုရင်ဒီအုပ်စုတွေက80ရာခိုင်နှုန်းလောက်တိရှိလာတော့ပို့ပြီးတော့လောကမှာများတယ်တဲ့ဟိုအတန်ကြာဟိုလိုက်ဒီအတန်ကြာဒီလိုက်သီလသမารီပညာဆိုတာဘာလဲလို့ရေးရေးမှတွေးမကြည့်ဘဲနဲ့လိုက်တိုက်ပြီးတော့သိပြီးတော့ရာခိုင်နှုန်းများလာတဲ့တဲ့ရုပ်ဆင်းကိုကြည့်ပြီးကြီးညိုလာတဲ့ရာခိုင်နှုန်းပိုလာတယ်ဆိုပြီးတော့ရှင်းပြပါပါဘုန်းကြီးတို့တတိယဝစုကလူခတ်ပမာဏလူခတ်ပတန်နာပုဂ္ဂိုလ်ခေါင်းခေါင်းပါးပါးကျင့်တာကိုကြည့်ပြီးတော့ခုခေတ်မှာလည်းပဲစောစောကပြောတယ်လို့ပဲသိပြီးတော့ပေါ်များတယ်ပေါ့ဘယ်မှာဖြင့်ဘလို့နေတယ်เจ้าเนี่ยเนี่ยโมดองไม่ลงรู้บลูเนี่ยบลูตั้วได้สัตว์ดิเพียงพอดีคู่เกิดส่วนซ้วนမျိုးမျိုးซ้าနေတာดิอายุရှိတယ်ပေါ့ဒါမျိုးကိုကြည့်ပြီးတော့ကြည်ညိုပြီးတော့ဒါတွေကတကယ်နိဗ္ဗာန်ရောက်เจ้าအတွက်အကျင့်นี่တကယ်ကျင့်မကျင့်သီလသမารီပညာတကယ်ရှိမရှိဒီအလုပ်တွေကသာသနာတော်ကြီးတကယ်ရှိမရှိဆိုတာမကြည့်ပဲနဲ့သီလသမารီပညာကိုကြော်ပြီးတော့ဒါမျိုးကြည်ညိုတဲ့ပုဂ္ဂိုလ်ကြီးဘလောက်ရှိတော့သူတော့เทโบโกกุไจ่หมู่ลูกาဆိုတဲ့အတိုင်းပဲ90ရာခိုင်နှုန်းတိညားသွားပြီတဲ့လူတရားစဉ်90လောက်ကအဲ့ဒီတည်နောက်ကအမြဲတမ်းလိုက်နေကြတယ်ဘုန်းကြီးတို့ဒါခုခေတ်မှာမဟုတ်ပါဘူးဘုန်းကြီးတို့ဒီဖျားရှင်လက်ထက်တုန်းကအရှင်ဒေဝတ္တဆိုတာရှိတယ်ရှင်ဒေဝတ္တဆိုတာအာလုံးသိတဲ့အတိုင်းနောက်ဆုံးမှာမြေမျိုးပြီးတော့အဝိဇ္ဇငရဲ့ရောက်သွားတယ်ပေါ့အဲ့တော့ရှင်ဒေဝတ္တနဲ့မြတ်စွာဘုရားရဲ့ပฏิပက္ခအားပြန်မှုမှာဘာလေးသွားပြီးတော့တွေ့တယ်ဆိုတော့ရှင်ဒီဝရက်ကသူကမြတ်စွာဘုရားပေါ်မှာပြင်မာတာတွေများလာတော့မြို့သူမြို့သားတွေကရှင်ဒီဝရက်ရဲ့အကြောင်းကိုသိသွားတော့ရှင်ဒီဝရက်မှာလာဘတက္ကရာသူပြိတ္တသိပြီးတော့လဲသွားတယ်ဆွန်ကောင်းကောင်းမစားရကြောင်းဆောင်မလူမရှိနဲ့တော်တော်ကြီးဒုက္ခရောက်သွားတယ်ပေါ့ဒုက္ခရောက်တော့ရှင်ဒီဝရက်ကဘာကြံတယ်ဆိုတော့သူ့ရဲ့ပြိတ္တတွေတပည့်ကြီးတွေနဲ့တိုင်ပင်ပြီးတော့မြတ်စွာဘုရားထံသွားပြီးတော့သူဝတ္ထု၅မျိုးတောင်းညမယ်ဒီဥဒ္ဓငါမျိုးကိုရံဘုရားမဖွင့်ပြုဘူးဆိုရင်ငါတို့ဓာရီနဲ့လူတွေကိုနားလည်အောင်လုပ်ပြီးတော့ငါတို့အတွက်စောင့်နေဖြည့်ရှင်းမယ်ဆိုတဲ့စိတ်အကြံနဲ့မြတ်စွာဘုရားကိုတွားလျှောက်ပြီးတော့ဒီလူခတ်ပမာဏလူခတ်ပတ္တနာပုဂ္ဂိုလ်နဲ့ဆက်ပြီးတော့ခေါင်းခေါင်းပါးပါကျင့်တာအောင်မှာကြီးညိုတတ်တဲ့ပုဂ္ဂိုလ်တွေက90ရာခိုင်နှုန်းဆိုတော့ရုပ်ဆင်းနဲ့ရုပ်ဆင်းကြီးညိုတဲ့ပုဂ္ဂိုလ်ကလည်းပို့ပြီးတော့များလာတယ် အဲ့ဒီတဲ့ကနာမည်ကျော်တာကိုကြီးညိုတဲ့ပုဂ္ဂိုလ်ကပို့ပြီးတော့ရခိုင်နှုန်း80ဆိုတော့များလာတယ်။ခုတကခေါင်းပေါင်းပါးပါကျင်းတဲ့ပုဂ္ဂိုလ်ကြီးညိုတာရခိုင်နှုန်း90ဆိုတော့သူကပို့ပြီးတော့များလာတယ်။ဒါနဲ့ဆက်ပြီးတော့အဲ့ဒီစိုးစိုးကရှင်တေဝရကမြတ်စွာဘုရားကိုဘာလျှောက်တယ်ဆိုတော့ယာဝဇီဝံတော်ကြောင့်ဆံ၍သံကံမှုပန္တုကူတင်ငန်းကိုယုံလွမ်းတာတဲ့မြတ်စွာဘုရားတဲ့ယာဝဇီဝံတော်ကြောင့်ဆံ၍တတိယတော့မြတ်စွာဘုရားကိုဝတ္ထု၅မျိုးတောင်းကျင်ပါတယ်ဗျာတဲ့မြတ်စွာဘုရားကရှိတာလေးနဲ့ရောင်းရဲနေတာခေါင်းခေါင်းပါပါနေတာပစ္စည်းလေးပါကိုမြတ်တယုံနဲ့နေတာဒါတွေကိုမြတ်စွာဘုရားကချီးကျူးတော်မူတော့တတိယတော့လည်းပဲမြတ်စွာဘုရားဝတ္ထု၅မျိုးကိုဒီအပိစဒါစတဲ့ပစ္စည်းလေးပါလိုနေတဲ့ဂုံလေးကိုပြည့်စုံတတ်တဲ့ဝတ္ထု၅မျိုးတောင်းမြတ်စီတဲ့ဘာလဲဆိုတော့ယဟန်အလုံးမှာမြတ်စွာဘုရားတဲ့တော်ရဲမှာပဲအလုံးနေဖို့ရမိန့်တော်မူပါဂျွာနီးနန်းလေးမှာမနေအောင်တော်ရဲမှာပဲတသက်လုံးနေဖို့မြတ်စွာဘုရားခွင့်ပြုပါတဲ့မြို့တွေဂျွာရီနန်းမှာနေလို့ရှိရင်မြတ်စွာဘုရားအဘက်ပင့်အောင်ပြည့်ညက်ပေးပါဆိုပြီးနံပါတ်၁အချက်ကိုတောင်းဆိုတယ်ပေါ့ရှင်တေဝရကအလုံးတော်ရဲပဲနေဖို့ယမ်းမှန်တည်းများအလုံးမြို့နန်းအနီးဂျွာနန်းလေးမှာမနေဖို့ရှင်တေဝရကတောင်းဆိုတော့တယ်နောက်ပြီးတော့တက္ကဒုတိယအချက်ဘာတောင်းဆိုလဲဆိုမြတ်စွာဘုရားတဲ့ယဟန်မှန်တယ်များသာသနာပေါ်ရောက်လာလို့ရှိရင်ပန်တုကုတင်ငန်းပန်တုကုတင်ငန်းဆိုတော့ဘုန်းကြီးတို့ဈေးတို့တုတ်တန်တို့သွားပြီးတော့မြတ်စွာဘုရားကိုတော်တိုင်းသာပုံနာဆိုတဲ့ကြုံမှာသေတော့သူ့ရဲ့ခန္ဓာကိုယ်ကအဝတ်တွေကိုလောက်တောင်ပိုးလောက်တွေဖယ်ရှားပြီးတော့ဝတ်ခဲ့ပူတယ်ပေါ့အဲ့ဒီလိုဈေးတို့တုတ်တန်တို့သွားပြီးဝတ်စုပ်တွေကောက်ပြီးချုပ်ဆက်ပြီးတော့ဆိုးပြီးတော့ဝတ်တဲ့ပန်တုကုတင်ငန်းဝတ်ဖို့ပဲမြတ်စွာဘုရားတဲ့မင်းရှိပါတကယ်လို့တရားဓမ္မတွေကြည်ညိုလို့လှူတဲ့သင်္ကန်းဝို့လို့ရှိရင်အာဘက်တင့်စေလို့မြတ်စွာဘုရားဒါဟုလည်းပဲတပည့်တော်တို့ခွင့်ပေးပါတဲ့အလုံးယဟန်မှန်တယ်ဗျာစောစောကနံပါတ်1တောချောင်းမှာပဲနေပြီးတော့ယွာနီမြို့နီမှာနေအာဘက်တင့်မှာစေလို့ပြည့်ညက်ပေးပါနံပါတ်2ပန်တုခုသင်္ကန်းကိုပဲဝို့ယုံပြီးတော့တရားဓမ္မတွေစေနာနဲ့လှူတဲ့သင်္ကန်းကိုဝို့ယုံလို့ရှိရင်အာဘက်တင့်စေလို့ပြည့်ညက်ပေးပါဆိုပြီးတော့ဒုတိယချက်တောင်းဆိုတယ်ပေါ့နောက်ပြီးတော့ဒီတတိယချက်ကဘာလဲဆိုတော့မြတ်စွာဘုရားရဲ့ယဟန်မှန်တယ်ဗျကိုယ့်ရဲ့ခြေတလုံးအားကိုမိပြီးတော့ဆွမ်းခံစားတဲ့ပုံကိုယ်ဒီဖြစ်ရမယ်ဆိုပြီးတော့မိတ်ဆွေပေးပါတကယ်လို့လူတွေကြင်ညိုတဲ့ဆွမ်းကွန်းကိုဖုံးပေးလို့ရှိရင်အာဘက်တင့်စေဆိုပြီးတော့ဒါတွေကိုလည်းပဲပြည့်ညက်ပေးပါဆိုပြီးတော့တတိယချက်နေဆွမ်းခံစားရမယ်အမြဲတမ်းဆုံးကက်ရှိကြည့်မရှိကြည့်ဆုံးခံထွက်ရမယ်ဆိုတဲ့အချက်ကိုတောင်းတာပေါ့နောက်သတုဒ္ဓချက်ကဘာလဲဆိုတော့တော်ရမှာနေတယ်ယာဝဇီဝံတောချောင်းဆံ၍သွမ်းခံမှုပန်တုသင်္ကန်းဝုယုံလွမ်းကနောက်ပြီးတော့ဘုန်းကြီးတို့တန်းကတထွေတန်းကမစားဖို့ရပေါ့ဒီယဟန်မှန်တဲ့များဟာတတ်တတ်လို့ပဲစားရမှာပေါ့အသားတွေငါးတွေစားလို့ရှင်မြတ်စွာဘုရားတဲ့ဒီယဟန်ကိုအာဘက်လို့ပြည့်ညက်ပေးပါအဲ့တော့ဒီတန်းကိုယဟန်တွေရှောင်ကျင်တာအပိစ္ဆဒါဂုံနေဓာရီနဲ့ပြည့်စုံပါတယ်ဆိုပြီးတော့ရှင်တေဝတ္တကလျှောက်တယ်ပေါ့အဲ့တော့ဒီလိုဝတ္ထုတွေစသည်ဖြင့်ဒီ၅ပါးကိုလျှောက်တဲ့အခါမြတ်စွာဘုရားကရှင်တေဝတ္တကိုဗာမိတ်တော်မူလဲဆိုတော့ယံဒေဝတ္တတဲ့ယဟန်မှန်တယ်များငါဘုရားကတောချောင်းနေရမလို့မပြည့်ညက်ပါဘူးတဲ့ယွာနီးမှာနေလို့ရှိရင်နေပါစီမြို့နီးမှာနေခြင်းနေပါစီတောထဲမှာနေခြင်းတဲ့ပုဂ္ဂိုလ်လည်းနေပါစီတဲ့နောက်ပြီးတော့ဒီဆွမ်းခံတဲ့အခါမှာလည်းပဲဆွမ်းခံစားတဲ့ပုဂ္ဂိုလ်ကလည်းပဲစားဖို့တဲ့ဒကာဒကာမတွေကြီးညိုလို့လာကတ်တဲ့ခါလည်းပဲဖုံးပေးဖို့တဲ့အဓိကတော့ပိဿောကနာရှင်ရှင်ပြီးတော့ဖုံးပေးဖို့တိလသမารီပညာနဲ့ဖုံးပေးဖို့ဒါရီအဓိကတင်ငန်းဆိုလို့ချင်းလဲပန္တုကုတင်ငန်းဝတ်ချင်တဲ့ပုဂ္ဂိုလ်ကပန္တုကုတုတင်ဆောင်ဖို့တဲ့ဒါမှမဟုတ်ဒကာဒကာမတွေလူတဲ့တင်ငန်းကိုဝတ်လို့ကလည်းပဲဝတ်ပါစေဆိုပြီးရသော်ပြားကဖွင့်ပေးတယ်ပေါ့နောက်ပြီးတော့ယဟန်အလုံးတော်ထဲမှာနေရမယ်ဆိုတာလည်းမဖြစ်နိုင်ဘူးတဲ့ဒီတော်ထဲမှာငါဘုရားကတစ်ချက်ကဘာလဲဆိုတော့ဒုက္ခမူလတာဒုက္ခမူလဆိုတာဘာလို့ဆိုတော့ဒီကြောင်းနေနဲ့မနေရဘူးတဲ့ရှင်တေဝရကနောက်ဆုံးချက်တစ်ချက်ကျန်သေးတယ်ကြောင်းနေနဲ့နေလို့ရှိရင်အာဘက်တင့်စီတစ်ပင်ရင်းမှာပဲနေရမှာလို့ပြောပြီးတော့မြတ်စွာဘုရားကတစ်ပင်ရင်းမှာနေဖို့ငါဘုရားရှစ်လခွင့်ပြုတယ်တဲ့မိုးထဲမှာတော့တစ်ပင်အောင်နေလို့မဖြစ်ဘူးကြောင်းထဲမှာနေဖို့နေရမှာဝါဆိုရမယ်တဲ့တန်းသားဆိုရင်လည်းပဲဒီဝရတဲ့ယဟန်နေဟာကိုယ်အတွက်တက်လာတဲ့စေတဝတ္တဒီလိုမသိဘူးဒီလိုမမြင်ဘူးဒီလိုမယုံမှားဘူးဆိုရင်ဖုံးပေးကောင်းပါတယ်စားကောင်းပါတယ် ဒီလိုမှမဟုတ်ဘဲနဲ့ကိုယ့်ကိုယ်ကြီးရွယ်ပြီးတော့ကပ်ဖို့တက်လာတာလို့သိရင်မြင်ရင်ကြားရင်ဒါမျိုးကိုတော့ငါပြခွင့်မပြုဘူးဆိုရင်မြတ်စွာဘုရားကအရှင်တေဝရတောင်းတဲ့ဝတ္ထု၅ချက်လို့ပယ်ပစ်လိုက်တာအဲ့တော့အရှင်တေဝရကဘာလုပ်တယ်ဆိုတော့ညိုထဲမှာရောက်တဲ့အခါမှာဒဂရကမတွေကပြောတယ်ငါရှင်ဒဂရကမတို့တဲ့ငါကယဟန်ဂေါတမကိုဒီ၅မျိုးတောင်းတယ်ယဟန်ဂေါတမကဒီ၅မျိုးကိုခွင့်မပြုဘူးအဲ့တော့ငါတို့ကဒီငါမျိုးကိုကျင့်ပြီးတော့နေမယ်ဆိုပြီးတော့သူကမြတ်စွာဘုရားမူရှိတဲ့ယဟန်တွေကဒီလိုကောင်းတဲ့ကျင့်ငါမျိုးကိုမလုပ်နိုင်ဘူးငါတို့ကတော့လုပ်မယ်ဆိုပြီးတော့တွေးကြပြီးတော့တရားတော်မတွေကိုစီယုံပြီးတော့တန်ခါတင်းခွဲတော့တယ်အဲ့တော့ဒီမှာမြတ်စွာဘုရားမိန့်တာလေးတွေကြည့်ဖို့အဓိကအပြင်ဘာလဲဆိုတော့ဒီလူခတ်ပမာဏလူခတ်ပတန်နာဆိုတဲ့ရှင်တိဝရတောင်းနေဆိုရင်တော်တယ်မှာမြဲနေတယ်နောက်ပြီးတော့သစ်ပင်အောက်မှာပဲနေရမယ်ဆုံးခံမယ်မြဲစားရမယ်တင်ငန်းဆိုရင်ပန်းတုကူတင်ငန်းကိုပဲဝယ်ရမယ်တက်တက်လို့ပဲမြဲစားရမယ်ဆိုရှင်တိဝတ္တတောင်းဆိုတာတွေဒါကလည်းကောင်းတာပါပဲဒါတွေလည်းပဲလုပ်တယ်သီလတမာတိပညာကိုလည်းပဲဖြစ်ထုံးဖို့ကြိုးစားနေဆိုရင်မြတ်စွာဘုရားကဖွင့်ပြခြင်းပြုပါပဲဒါပေမဲ့လို့ရှင်တိဝတ္တရဲ့စိတ်ဓာတ်ကဘာလဲဆိုတော့ဒီဝတ္ထု၅မျိုးကိုတောင်းလိုက်လို့ကျင့်လိုက်လို့ရှိရင်ငါတို့ကိုလူတွေပို့ပြီးတော့ကြီးညိုလာလိမ့်မယ်ဆိုတဲ့ယုံမာတဲ့စိတ်ဓာတ်ရှိတဲ့အတွက်မြတ်စွာဘုရားကခွင့်မပြုတာပါအဲ့တော့ယုံမာတဲ့စိတ်ဓာတ်ကငါတို့ကိုလူတွေသိလိမ့်မယ်လူတွေကြင်ညိုလိမ့်မယ်လူတွေကြင်ညိုလို့ရှိရင်ငါတို့တင်ငန်းလည်းပဲကောင်းကောင်းဝယ်ရမယ်ဆွမ်းလည်းကောင်းကောင်းစားရမယ်ကြောင်းကြီးတွေလည်းကောင်းကောင်းနေရမယ်ဒီလိုစိတ်သက်ကြီးတွေနဲ့ဒီလိုတော်ရဆောက်တည်တယ်ပန်းတုကူဒီတင်ဆောင်နေဆိုရင်ကိတ္တတရားတိုးနေမှာကိုမြတ်စွာဘုရားကဖွင့်မပြုတာဆိုတာဒါအလုံးပေါက်ချက်ချလို့ရပါတယ်တော်ကြောင်းမှလည်းနေပြီးတော့တရားလည်းပဲကျင့်ပြီးတော့တကယ်ဟုတ်ပဲသီလတမာတိပညာလုပ်ဖို့ဆိုရင်မြတ်စွာဘုရားကဒါမျိုးကိုတော့တော်တော်ချီးကျူးတဲ့နေရာတွေအများကြီးတွေ့ပါတယ်ဒါကြောင့်မို့ဒီလူခတ်ပမာဏလူခတ်ပတ္တနာပုဂ္ဂိုလ်ဆိုတဲ့နေရာမှာဘုန်းကြီးတို့မြတ်စွာဘုရားရဲ့ဒီကသီလတမာတိပညာတွဲပြီးတော့ပါလို့ရှိရင်အကြိုက်ဆုံးပဲတဲ့သီလတမာတိပညာမပါဘဲနဲ့ဒါမျိုးကြီးတက်တက်လို့ရင်တော့မြတ်စွာဘုရားခွင့်မပြုဘူးဆိုတာအလုံးစုံသဘောပေါက်တဲ့ပါတယ်အဲ့တော့ဒီလိုပုဂ္ဂိုလ်မျိုးကဘယ်လောက်ရှိတယ်ဆိုရာခိုင်နှုန်း90ရှိတယ်တဲ့လူတရားစဉ်90လောက်ကသီလတမာတိပညာကိုမကြည့်ဘဲနဲ့ဒါမျိုးနောက်ကိုတဝုံလိုက်တတ်တယ်ဆိုတာထာဂရဆရာကြီးကဖွင့်ပြပါတယ်အဲ့တော့ပြန်ပြောမယ်ရုပ်စင်းဥပဒိကိုကြည့်ပြီးကြည်ညိုတာက68ရာခိုင်နှုန်းလောက်ရှိတယ်လူတရားစဉ်68ရောက်၄ပါးလောက်ရှိတယ်နောက်ပြီးတော့နာမည်ကျော်ကြားမှုနောက်တကောက်ကောက်လိုက်ပြီးတော့သီလတမာတိပညာကိုမကြည့်တာက80ရာခိုင်နှုန်းလူတရားကို80လောက်ရှိတယ်နောက်ပြီးတော့တင်ငန်းစွမ်းကြောင်းစည်းကိုချိုးချိုးတက်တက်နဲ့ဒါမျိုးတွေကိုကြည်ညိုတဲ့ပုံကိုယ်တွေက90ရာခိုင်လူတရားကို90ရှိတယ်နောက်ဆုံးမြတ်စွာဘုရားကဓမ္မပမာဏဓမ္မပတ္တနာပုဂ္ဂိုလ်သီလတမာတိပညာတကယ်ရှိတဲ့ပုဂ္ဂိုလ်သီလတမာတိပညာကိုသိကြကြလေ့လာပြီးကြီးညိုတဲ့ပုဂ္ဂိုလ်ဒါမျိုးကဘလောက်ရှိတော့ဆိုတော့တသိန်းကြာဤဓမ္မဧကပါဆိုတဲ့အတိုင်းတရားခိုင်တော့ကိုမရှိဘူးတဲ့တရားတယောက်ကိုမဟုတ်တသိန်းမှာတယောက်လောက်ပဲတွေ့နိုင်တယ်ဆိုပြီးတော့ဒါထာဂရဆရာကြီးကအဖြေထုတ်ပေးတယ်ပေါ့အဲ့တော့ယနေ့ယဟန်တက္ကတက္ကမနဲ့တကောအလုံးတော့ယဟန်တောင်းရဲ့ဆွေမျိုးတွေရောအလုံးပေါ့မိမိတို့စဉ်းစားကြည့်ဒီတုတ်တန်ရထာဂရဆရာကြီးရဲ့ခွဲခြားချက်ရဆိုဘုရားရှင်လက်ထက်ကလေးကဒါမျိုးတွေရများပါတယ်သီလတမာတိပညာတကယ်ကြီးညိုစရာကောင်းတာကိုနှစ်နှစ်ချက်ချက်လေးစားကြီးညိုတဲ့ပုဂ္ဂိုလ်ဟာတရားခိုင်နှုံးတော်မရှိဘူးတဲ့တသိမ်းမှတယောက်လောက်ပဲရှိတယ်ဆိုပြီးတော့ဒီလိုအုပ်စုခွဲတယ်အဲ့တော့မိမိတို့လည်းပဲဒီတရားကိုနားယူပြီးတော့ဒီသီလတမာတိပညာဒါမျိုးရှိတဲ့တန်ဃာတော်ရှင်မြတ်တေကိုစီးကပ်မယ်ဒါမျိုးထားရပါဘူးဘုန်းကြီးတို့တခါလေကြတော့လည်းပဲရုပ်စင်းလည်းပဲကြည်ညိုစရာကောင်းတယ်သီလတမာတိပညာလည်းရှိတယ်ဒါဆိုရင်ပြောစရာဘာမလိုတော့ဘူးကိုကိုကိုကိုွယ်ရမှာတခါနာမည်ကြိုကြားမှုလည်းပဲရှိတယ်သီလတမာတိပညာလည်းပဲကြိုကြားတဲ့အချိန်တကယ်ရှိတယ်ဆိုရင်ဒါလည်းပဲကိုကိုွယ်ရမှာတခါတင်ငန်းဆွမ်းကြောင်းစီကိုချိုးချိုးတန်းချန်ကျင့်ကြံတယ်သီလတမာတိပညာလည်းပဲတကယ်ရှိတယ်ဒါလည်းပဲဘုရားချီးကျူးတာအဲ့တော့ဒါမျိုးတွေကိုကိုကိုွယ်ရမှာပေါ့ဒီမြတ်စွာဘုရားရဲ့ယတဘုံတော်ကိုကြည့်ပေါ့ဟုတ်တိုင်းမှန်စွာဖြစ်ပေါ်လာ၍ကဘာတိုင်ပေါင်းသုံးလောကတဲ့ပဲ့တင်ထက်မြတ်နှံစက်တရင်ကြိုးစိုးခြင်းဟူသောယတဘုံတော်တဲ့မြတ်စွာဘုရားဗြဟ္မဘုံသည်တိတ်ပြီးတော့ကြိုကြားပါတယ်ဒါမှမြတ်စွာဘုရားရဲ့ကြိုကြားတဲ့ဘုံတော်တွေဟာဟုတ်တိုင်းမှန်စွာဖြစ်ပေါ်လာ၍လုံးကျင်မှုတစ်ခုမှမပါမြတ်စွာဘုရားရဲ့သီလတမာတိပညာတတ္တဝါတွေပေါ်မှာတနာမှုမဟာကရုဏာတရားဟောပေါင်းမှုဒေသနာဉာဏ်တွေဟာအလုံးကဗြဟ္မဘုံတည်တွန်းချုပ်ပြီးတော့တက်တော့တကယ်ကိုအရှိရှိတိုင်းတက်တယ်အဲ့ဒါအမျိုးကြိုကြမ်းမှုကတော့မြတ်စွာဘုရားလည်းပဲရှိတယ်အလုံးသောပုဂ္ဂိုလ်တွေကလည်းပဲအရှိရှိတိုင်းဆိုလို့ရှိရင်အလုံးလက်ခံရမှာပဲဒ ဒီလိုမဟုတ်ဘဲနဲ့လှုပ်ချမ်းပြီးတော့ဖြစ်ပေါ်လာတဲ့ကြောကြားမှုကိုမြတ်စွာဘုရားကသိပြီးတော့ဆက်ဆုပ်တယ်ဆိုတာအလုံးသဘောပေါက်စင်ခြင်းနဲ့ပေါ့ဒါကြောင့်မို့ဒီဓမ္မပမာဏဓမ္မပတ္တနာဖြစ်ဖို့အတွက်အလုံးမိမိတို့စံလေးတွေထားရပါတယ်အဲ့တော့သာသနာတော်ကြီးညိုတဲ့ပုဂ္ဂိုလ်တွေဟာအလုံးဗုဒ္ဓဘာသာဖြစ်လာရင်ကြီးညိုကြတယ်ဒီလိုကြီးညိုတဲ့နေရာမှာစောစောအလိုပေါ်မိမိတို့ဓမ္မပမာဏဓမ္မပတ္တနာသီလတမာတိပညာကိုသာအဓိကထားပြီးတော့ကြီးညိုရမယ်ဆိုတော့ဘလို့ကြီးညိုရမလဲဆိုတာအလုံးသိတော့ဒီတိတ်ခါ၃ရက်အကျင့်မြတ်ရည်မှတ်စည်းကပ်သူဆိုတာစံလေးရှိတယ်ပေါ့ကဲအလုံးနဲ့လိုက်ဆိုကြည့်လိုက်တိတ်ခါ၃ရက်အကျင့်မြတ်ရည်မှတ်စည်းကပ်သူတိတ်ခါ၃ရက်အကျင့်မြတ်ရည်မှတ်စည်းကပ်သူအဲ့တော့မိမိကိုယ်ကိုပြန်ပြီးတော့စစ်စစ်ကြည့်လိုက်ဓမ္မပဏမာနဓမ္မပတနာသီလတမာတိပညာကိုတကယ်ကြီးညိုတယ်ဆိုလို့ရှိရင်ဘာလဲဆိုတော့တိတ်ခါ၃ရက်ကျင့်မြတ်ရည်မှတ်စည်းကပ်သူတဲ့အင်္ဂါတစ်ချက်ကကိုတို့ကိုယ်ကိုယ်တဲ့မိမိကိုယ်ကိုယ်နေတဲ့တန်ဃာတော်ရှင်မြတ်ဒီဖရာတရားတန်ဃာယနာသုံးပါးကိုစည်းကပ်တဲ့အခါမှာသီလတမာတိပညာကိုရည်မှတ်ပြီးတော့စည်းကပ်တယ်ဆိုရင်ဒါဓမ္မပမာဏဓမ္မပတနာပုဂ္ဂိုလ်ဖြစ်တယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့ကြောကြားလို့ဘာဖြစ်လို့ညာဖြစ်လို့ဆိုရင်ဒါဓမ္မပမာဏဓမ္မပတနာမဖြစ်ဘူးတဲ့အဲ့တော့တပည့်တော်ကသီလတမာတိပညာရှိတယ်လို့ဘယ်လိုသိရမှာလဲဆိုတော့မြတ်စွာဘုရားကသူ့ရဲ့သာသနာမှာတောင်းဝန်မျိုးပဲပေးခဲ့ပါတယ်ယဟန်ပြုလာပြီဆိုရင်မြတ်စွာဘုရားတန်သွားချက်တယ်မြတ်စွာဘုရားတဲ့တပည့်တော်တို့အလုတ်ဗနမျိုးလောက်ရမှာလဲနှစ်ခုပဲလောက်ပါတယ်နံပါတ်၄ကန္ထတုရဇာတိချင်းငယ်ရွယ်မှာသင်အံ့ခြင်းကြည်လာတဲ့အခါမှာပြန်ပို့ချခြင်းတရားတော်မှနားမလည်ရင်ခေါ်ပြောခြင်းဒီအလုတ်တစ်ခုတည်းနံပါတ်၄ကိုကျမ်းမာရေးမကောင်းလို့တော့လည်းကောင်းစာပေပညာနည်းလို့တော့လည်းကောင်းဒီလိုရှိလို့ကြည့်ရင်လည်းပဲသီလတမာတိပညာနဲ့တရားအထုတ်ပြီးတော့ဝိပဿနာဒုရဒီအလုတ်ကိုပဲလုပ်ပါဆိုပြီးမြတ်စွာဘုရားကဒီနှလုတ်ကိုပဲဖွင့်ပြတယ်ပေါ့အဲ့တော့ဒီနှလုတ်ကိုမြတ်စွာဘုရားကဖွင့်ပြတယ်ဆိုရင်ဒီအလုတ်နှလုတ်ကိုမလုတ်ဘဲနဲ့စီးပွားရေးတွေဘာတွေလျှောက်လုပ်နေဒါသီလတမာတိပညာတိုးမလားဆုတ်မလားဆိုတာကိုယ့်အကူပဲချင့်ချင်ကြည့်ပေါ့နောက်ပြီးတော့မြတ်စွာဘုရားကဒီအလုတ်နှလုတ်ကိုလုတ်ပါလို့ဖွင့်ပြတယ်တချို့ကမလုတ်ဘူးစီးပွားရေးဆန်းဆန်းနေလုတ်တယ်ဆိုရင်သီလတမာတိပညာတဖြည်းဖြည်းကျော့သွားပါပဲဒီနှလုံးတော့လုတ်ပါရဲ့ဒါပေမဲ့လို့စာပေချင်းကတင်ပို့ချခြင်းငငယ်ရွယ်ရွယ်မှာစာတင်တယ်ဆိုလို့ရှိရင်လည်းလာဘတက္ကာရတွေရဖို့စာမွေးတွေအောင်ရင်ဂုံရှိဖို့တက္ကရာကမတွေကြီးညိုရင်ဘုံကြီးဖို့ဆိုပြီးဒီစိတ်တွေနဲ့တင်လည်းပဲလောဘဒေါသတွေပဲတိုးပြီးတော့သီလတမာတွေပင်ပြီးညော့တယ်နောက်တစ်ခါစာချဘုံကြီးဖြစ်တဲ့အခါမှာလည်းပဲကိုတိုက်ကစာတင်သားတွေညံ့ညံ့အောင်ဖို့နာမည်ကျော်ဖို့ဒီစိတ်တွေနဲ့လုံနေတယ်သီလတမာတွေပညာညော့ပြီးတော့လောဘဒေါသပဲတိုးပါတယ်ဒါကြောင့်ဘလို့ကြီးရွယ်ချက်နဲ့လုပ်ရမလဲဆိုတော့တရားဟောတဲ့အခါမှာလည်းပဲတရားဓမ္မတွေဟောတဲ့အခါမှာကိုယ့်ကိုယ်ဓမ္မပူဇာတွေညံ့ညံ့ရအောင်စသဖြင့်ဒီရည်ရွယ်ချက်တွေပါလို့ရှိရင်လောဘဒေါသပဲတိုးတက်ပါအဲ့တော့ဘလို့ရည်ရွယ်ချက်နဲ့တရားဟောမလဲဘလို့ရည်ရွယ်ချက်နဲ့စာချမလဲဘလို့ရည်ရွယ်ချက်နဲ့စာတင်မလဲဆိုရင်စာတင်တဲ့အခါမှာလည်းပဲမိမိတို့မြတ်စွာဘုရားဟောတဲ့တရားတွေကိုလေ့လာပြီးတော့တစ်ချိန်မှကျင့်မယ်ကျင့်ပြီးတဲ့အခါမှာတစ်ချိန်စာချဘုန်းကြီးဖြစ်လို့ရှိရင်သာသနာတော်ကြီးမျိုးဆက်တစ်တွေကိုအများကြီးပြန်ပြီးတော့ဖြန့်မယ်ဆိုပြီးတော့ဒီလိုစိတ်သက်တွေနဲ့စာတင်ရပါတယ်သမုဘေအောင်နောက်ပြီးတော့ဘုံနေရှိအောင်လာဘတကာရတွေရအောင်ဒါရောတိကိလေသာတွေရတိုးတော်ပြီးတော့သီလသမารိပညာနဲ့တာသနာအတွက်အလုံးလုံးမဲ့မျိုးဆက်တွေကိုဖြန့်မယ်ဆိုလို့ရှိရင်သီလသမารိပညာတွေတိုးပြီးတော့လောဘဒေါသတွေပါသွားတတ်ပါနောက်ပြီးတော့ဒီစာချဘုံကြီးဖြစ်တဲ့အခါမှာလည်းပဲစောစောပြောတယ်လို့ပေါ့မိမိကစာချလိုက်တဲ့အခါမှာတပည့်တွေတိုးတယ်ဒီတပည့်တွေရတဲ့တစ်ချက်မြန်မာနိုင်ငံသာသနာတော်ကြီးခုချိန်ထိဘုန်းကြီးတို့အိန္ဒိယနေပြီးတော့လာလိုက်တယ်နှစ်ပေါင်း2540နဲ့ကိုနှစ်ကြာတော့ဒီသာသနာတော်ကြီးရှေ့အောင်ဘယ်သူလောက်တာလဲဟောဒီစာချာဘုန်းကြီးတွေရဲ့ဂျေဇူးကြောင့်သာသနာတော်ကြီးရှေ့တာဆိုပြီးတော့ဒါမျိုးလေးတွေမိမိတို့မြင်တတ်ရပါတယ်စာချာဘုန်းကြီးတွေကလည်းပဲဒီလိုအကျိုးတွေကိုမြင်လို့ဒကာဒကာမတွေကဒီစာပေနဲ့ဆက်ပြီးတော့အသိဉာဏ်တွေသိစေခြင်းလို့ခေါ်ပြောတယ်ဆိုလို့ရှိရင်ဘုန်းကြီးတို့အားလုံးလည်းခေါ်တဲ့ပုဂ္ဂိုလ်တွေသီလသမားတွေပညာတွေတိုးပြီးတော့လောဘဒေါသနည်းပါတယ်တရားနာတဲ့ပုဂ္ဂိုလ်ကလည်းပဲဒါမျိုးတွေလဲသွားတယ်တဲ့လောဘဒေါသတွေလဲပြီးသီလတမာတွေပညာတွေပဲတိုးသွားတယ်။ဒါကြောင့်မို့ဒီပုဂ္ဂိုလ်တယောက်သာသနာတော်ကိုစီးကပ်ပြီဆိုလို့ရှိရင်ယန္တနာသုံးပါးစီးတက်တဲ့အခါမှာဘာကြောင့်စီးကပ်တယ်လဲ။သီလတမာတွေပညာရှိကြောင်းဖြစ်တဲ့တ တရားအားထုတ်ခြင်းစာပေကျမ်းကသင်ပို့ချခြင်းဒီအလုပ်တွေတကယ်လုပ်နေတဲ့တန်ဃာတော်ချင်းမြတ်တွေစီးကပ်ပြီဆိုရင်ဒါသိက္ခာ၃ရဲ့အကျင့်မြတ်ကိုဖြစ်ကျင့်တဲ့တန်ဃာတော်တွေကိုစီးကပ်ရရောက်ကြတဲ့ဒီမျိုးသားမျိုးသမီးကဓမ္မပမာဏဓမ္မပတ္တနာဓမ္မကိုကြည်ညိုတဲ့ပုဂ္ဂိုလ်ဖြစ်ပြီးတဲ့တသိမ့်မှတယောက်တည်းရှိတဲ့ပုဂ္ဂိုလ်လေကိုပါဝင်ပြီဆိုပြီးဒီလိုဝန်းသာရပါအဲ့တော့ဒါကြောင့်မို့နံပါတ်၁ကသိက္ခာ၃ရဲ့အကျင့်မြတ်ရည်မှတ်စီးကပ်သူတဲ့ကဲအလုံးဒုတိယပုံလိုက်ဆိုမြင့်မြတ်စိတ်ထားဒုစီတာတရားနာခြင်းသူမြင့်မြတ်စိတ်ထားဒုစီတာတရားနာခြင်းသူအဲ့တော့နံပါတ်၁ကစီကတ်တဲ့ကသိက္ခာ၃ပါးသီလသမာဓိပညာကိုလေးလေးနက်နက်စီကတ်တဲ့ရပါဘူးဒုတိယတရားနာတဲ့အခါမှာလည်းပဲပုဂ္ဂိုလ်မဆွဲပဲနဲ့ဘယ်စရာတော်ပဲဟောဟောမိမိဒီတရားကိုနာယူလိုက်လို့ကုသိုလ်ကောင်းမှုပြုခြင်းနဲ့စိတ်လေးတွေတိုးလာတယ်ဒါမှမဟုတ်သာသနာမှာမှားနေတာလေးတွေတွေ့ပြီးတော့စိတ်ကောင်းလေးတွေပြင်လာနိုင်တယ်။ဒီတရားကိုနာယူလိုက်တဲ့အတွက်လောဘဒေါသတွေနည်းသွားတယ်ဆိုဒီတရားမျိုးကိုပဲမျက်နှိုးတယ်ဆိုရင်ဒီမျိုးသားမျိုးသမီးကလည်းဓမ္မပမာဏဓမ္မပတ္တနာဓမ္မကိုကြည်ညိုတဲ့ပုဂ္ဂိုလ်တဲ့တသိမ့်မှတယောက်ပဲရှိတဲ့ပုဂ္ဂိုလ်ပါပြီတဲ့ဒီလိုမှမဟုတ်ပဲနဲ့တရားကိုသိချာမနာပဲနဲ့ဘယ်ဆရာတော်ဟောမှာတဲ့ဘသူဟောမှာလဲစသည်ဖြင့်နာမည်နောက်လိုက်ပြီးတော့နာလို့ရှိရင်တော့ဒီထဲမှာပါဖို့မလွယ်ဘူးတဲ့ဒါကြောင့်မို့ဒီတရားနာယူတဲ့ပြုခြင်းနဲ့စိတ်တွေသာသနာတော်ကြီးကိုပို့ပြီးတော့ထောက်ပံ့နေတဲ့စိတ်တွေလူမျိုးနဲ့ဘာသာကိုပို့ပြီးတော့မျက်နှိုးတန်ဖိုးထားပြီးတော့ချစ်တက်လာတဲ့ပုဂ္ဂိုလ်တွေဖြစ်လာတဲ့ချိန်ဒီတရားမျိုးကိုမျက်နှိုးပြီးဆိုရင်ဒီမျိုးသားမျိုးသမီးကဓမ္မပမာဏဓမ္မပတ္တနာပုဂ္ဂိုလ်ဖြစ်ပြီတဲ့ဒါကြောင့်မို့ဒီဒုတိယအရာကမြင့်မြတ်စိတ်ထားတိုးစေတာတရားနာခြင်းသူလို့ဒီလိုဆိုတာပေါ့အဲ့တော့တတိယချက်ကဘာလဲဆိုတော့ခင်အားလုံးနဲ့လိုက်စို့နှောင်ဖွဲစိတ်တဲ့လုကင်းလက်လူတဲ့ပေးတဲ့သူနှောင်ဖွဲစိတ်တဲ့လုကင်းလက်လူတဲ့ပေးတဲ့သူအဲ့တော့အလှူတန်းပြုတဲ့နေရာဒါနပြုတဲ့နေရာမှာလည်းပဲအနှောင်ဖွဲ့စိတ်တက်တွေဘာမှမပါဘူးတဲ့လွတ်လွတ်ကျွတ်ကျွတ်မௌတ္တစာကလို့ခေါ်တဲ့လွတ်လွတ်ကျွတ်ကျွတ်လှူတန်းနေတယ်ဘလို့လှူတန်းလဲဆိုတော့တချို့ပုဂ္ဂိုလ်တွေကြတော့မလွတ်မကျွတ်လှူတန်းကြတယ်ပေါ့ဒီလိုလှူတန်းလို့ရှိရင်ငါတို့စီးပွားရေးတွေတက်မယ်ဒီလိုလှူတန်းလို့ရှိရင်ငါတို့လူအလယ်မှာဒါနရှင်ကြီးဘာကြီးစသဖြင့်ပြောခံရလိမ့်မယ်ဒီလိုလှူတန်းလို့ရှိရင်ဘဝတန်ត្រာတွားရင်ငါတို့ဒါနာကျွတ်ကြောင့်ပစ္စည်းဥစ္စာတွေပေါ်များနဲ့နေရလိမ့်မယ်မဆင်းရဲဘူးစသဖြင့်လိုချင်တဲ့လောဘတွေနှောင်ဖွဲ့နေတဲ့လောဘဒေါသတွေနှောင်ဖွဲ့နေတယ်တချို့ကလည်းပဲဒေါသတွေနှောင်ဖွဲ့တယ်ငါတို့ဒီအရွယ်မှမလူလို့မကောင်းသေးပါဘူးဆိုရင်ဒေါသတွေဒေါမနတာတွေနှောင်ဖွဲ့တယ်ဒီလိုနှောင်ဖွဲ့စိတ်သက်တွေနဲ့လူတန်းပြီဆိုရင်လည်းဒါဓမ္မပမာဏဓမ္မပတ္တနာပုဂ္ဂိုလ်မဟုတ်သေးဘူးတဲ့ကိုယ်စိတ်ကိုပြင်အောင်လေဘယ်လိုလုပ်ရမလဲဆိုတော့နှောင်ဖွဲ့စိတ်သက်လုတ်ပြအောင်ဘယ်လိုလုပ်ရမလဲဆိုတော့လူတန်းပြီဆိုလို့ရှိရင်ခုတန်ဃာတော်ရှင်မြတ်တွေကိုလူတန်းတယ်ယဟန်ခံတယ်ပေါ့ဒီရှင်ညာနာတရားကိုမိမိတို့ရဟန်းခံလိုက်ပြီဆိုရင်မိမိတို့ရဲ့ပစ္စည်းလေးပါးကိုအကြောင်းပြုပြီးတော့မနက်ဖြန်မှာဆိုရဟန်းဖြစ်ပြီဆိုရင်သူ့ရဲ့တန်တန်မှာကိုယ်ရင်တော့မှာ10ပါးသီလထိန်းနေအများဆုံးသိက္ခာပုဒ်100လောက်ပဲရှိတယ်ဆိုကြပါတော့ရဟန်းဖြစ်ပြီဆိုရင်အကျင့်အသင်သိက္ခာပုဒ်129သွဲအကျေဂရေ9000ကျော်ဆိုတဲ့သိက္ခာတွေမြင့်မားသွားပြီအဲ့တော့ငါတို့ရဲ့ပစ္စည်းလေးပါးကိုအကြောင်းပြုပြီးတော့ငါတို့ရဲ့ရဟန်းကသီလသိက္ခာတွေမြင့်မားပါစေဆိုပြီးတော့ရဟန်းလောင်းတိုးတက်ဖို့ကိုရည်စူးပြီးတော့လှူဒန်းလိုက်ပြီဆိုရင်ဒါမိမိတို့နှောင်းဖွဲ့ကင်းလွတ်သွားတယ်မိမိတို့ကဒီလိုယဟန်ခံလိုက်တဲ့အတွက်ဘာမှမလိုချင်ဘူးမိမိတို့ယဟန်သီလတမာတိပညာတိတိုးတက်သွားတာမြင်ချင်းပြီဆိုရင်ဒါနှောင်းဖွဲ့စိတ်တက်လွတ်ကင်းသွားတယ်လို့ဒီလိုခေါ်လို့ရပါတယ်နောက်ပြီးတော့ဒီတန်ဃာတော်ရှင်မြတ်တွေကိုပစ္စည်းလှူတယ်ဒီပစ္စည်းတွေကိုသုံးဆောင်ပြီးတော့တန်ဃာတော်ရှင်မြတ်တွေဆွမ်းကလေးဖုံးပေးပြီးတော့တန်ဃာတော်ရှင်မြတ်တွေဟာသာသနာ့လုပ်ဖြစ်တဲ့စာသင်စာချလုပ်ပြီးတရားထိုင်ခြင်းဖျောက်တက်ခြင်းဆိုတဲ့ပฏิပတ္တိအလုပ်တွေချမ်းချမ်းသာသာလုံဆောင်နိုင်ပြီးတော့အသိဉာဏ်တွေရပါစေဆိုရင်ကိုယ့်အတွက်ဘာမှအနှောင်ဖွဲ့မပါဘဲနဲ့တန်ဃာတော်ရှင်မြတ်တွေချမ်းသာစေလို့လဲစေနာတန်တန်နဲ့လှူပြီးဆိုရင်ဒါလည်းပဲနှောင်ဖွဲ့စိတ်တက်လောဘဒေါသစတဲ့အနှောင်ဖွဲ့ရဲ့ကိလေသာတန်ရောစင်တွေကနေလွတ်မြောက်သွားတော့တာတကယ်လို့ဒီနိဗ္ဗာန်ကိုညီမှန်းနေဆိုရင်ဒီတိုင်းပေါ့တချို့ကြတော့32ပုံထဲမှာတပည့်တော်လိုကျင်လေရရင်ဘာဖြစ်ရဘာလို့ဤဆိုရင်32ပုံထဲမှာစိတ်ကနှောင်ဖွဲ့နေတယ်နိဗ္ဗာန်လိုချင်တယ်ပြောတာ32ပုံထဲကိုစိတ်ကရစ်နေတော့တာဒ ဒါဆိုရင်မလို့ဒီ32ပုံလေးကိုလွတ်လွတ်ကျွတ်ကျွတ်စွန်းပြီးတော့32ပုံကိုစွန့်ပြီးတော့တပြိုတို့ဒီကုသိုလ်ကြောင့်တပြိုတို့အတွက်ဆင်းရဲခက်သိမ်းထက်တလဲလဲအိုရာခြင်းထက်တလဲလဲနာရာခြင်းတေးရာခြင်းဆိုတဲ့ဆင်းရဲတွေငြိမ်းမရစေဆိုရင်အဲ့ဒီပုံကဘာဖြစ်လဲလဲဆိုတော့32ပုံလေးကနေလွတ်တဲ့နိဗ္ဗာန်နိဗ္ဗာန်ကိုမျက်မှောက်ပြုပြရစီရင်32ပုံကြီးကိုအနှောင်ဖွဲ့မရှိစိတ်ကလွတ်ပြလိုက်တော့တာလေဒီလိုစိတ်တက်နဲ့လူရတယ်တဲ့ဒီလိုလူပြင်းမဲ့လို့မိမိတို့ဒီအကျိုးတွေကတော့ကြားတာပါပဲဒီမျိုးစေ့ဆိုင်ရင်ဒီအပင်ပေါက်တယ်ဆုတ်တောင်းကြရမလို့ပါဘူးရမ်းခံရင်ရမ်းခံတဲ့အကျိုးတွေရတယ်လူတန်းလို့ချင်းသင်္ကန်းလူတွေသင်္ကန်းကျိုးတွေဟာဘုရားတို့ကံကံရဲ့အကျိုးဆိုတာမကောင်းတာလို့ရင်လည်းမကောင်းကျိုးဖြစ်တယ်ဆုတ်တောင်းကြရမလို့သူများတတ်တယ်ဒါအသက်တုံမဲ့နာများမဲ့ဆုမတောင်းလို့ပဲပြည့်တယ်လို့ပဲဒီလိုပဲသင်္ကန်းလူတွေသင်္ကန်းကျိုးဆိုတာကံကံရဲ့အကျိုးဆိုတာလူလူပြည့်တယ်ယုံကြည်ဖို့ပဲလိုပါတယ်ဆုတ်တောင်းနေကြရမလို့မိမိတို့ဆုတောင်းမှာကခန္ဓာဆင်းရဲချုပ်ကြီးရဲ့နိဗ္ဗာန်ဒီ32ပုံအနှောင်ဖွဲ့တဲ့လွတ်ရဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစီဆိုရင်အဲ့ဒါနှောင်ဖွဲ့စိတ်တဲ့လူကင်းတဲ့လူတဲ့ပေးတဲ့သူလို့ဒီလိုခေါ်ရပါဘူးကဲအလုံးနဲ့ပြန်ပြီးတော့ဆိုတိတ်ခာ3ရက်အကျဉ်းမြတ်ဇီမတ်စီကတ်သူတိတ်ခာ3ရက်အကျဉ်းမြတ်ဇီမတ်စီကတ်သူမြင်းမြတ်စိတ်သာတိုးစီသာတရားနာကျင်သူမြင်းမြတ်စိတ်သာတိုးစီသာတရားနာကျင်သူနှောင်ဖွဲ့စိတ်တဲ့လူကင်းလက်လူတတ်ပေးတတ်သူနှောင်ဖွဲ့စိတ်တဲ့လူကင်းလက်လူတတ်ပေးတတ်သူအင်္ဂါ၃ဝါးပြည်စုံကမကြတရာဖြူစင်သူအင်္ဂါ၃ဝါးပြည်စုံကမကြတရာဖြူစင်သူအဲ့တော့ဓမ္မပမာဏဓမ္မတန်တာဓမ္မကိုကြည်ညိုတဲ့တရာတရားရှိတဲ့ပုဂ္ဂိုလ်ဆိုတာအဲ့ဒီအင်္ဂါ၃ချက်နဲ့ကိုယ့်ကိုယ်ကိုစစ်ကြည့်တဲ့မှန်ကြည့်တယ်လို့ပါပဲမှန်ကြည့်တဲ့အခါမှာကိုယ့်ရဲ့ရုပ်မှာအပြစ်နာစားရှိရင်ပြုပြင်ရတယ်လို့ဒီတရားကိုနာပြီးတော့တရားမှန်ကိုကြည့်ပြီးတော့ကိုယ်မှာချိုးယွင်းချက်ရှိရင်ပြင်ရပါတယ်တကယ်လို့ချွေရင်ချက်မရှိဘူးဒီအင်္ဂါနဲ့ပြည့်စုံနေဆိုရင်လည်းဝမ်းမြောက်ဝမ်းသာဆက်ပြီးတော့ကျင့်သုံးလို့ရှိရင်မိမိတို့ဓမ္မပမာဏဓမ္မပတ္တနာတသိမ့်မှတယောက်လောက်ရှိတဲ့ရှားပါတဲ့သာသနာအာဇာနည်သာသနာ့ရဲ့ကျက်တည်ဆောင်ပုဂ္ဂိုလ်ဖြစ်နိုင်တယ်ဆိုတာဒါဒီတရားကတောက်ချက်ချလို့ရပါတယ်အဲ့တော့ဒါနဲ့ဆက်ပြီးတော့ဒီအာလုံးမဲ့ဒါပုဂ္ဂိုလ်လေးမျိုးကြီးညိုတာနဲ့ဆက်ပြီးတော့လေးမျိုးရှိတဲ့အကြောင်းအင်မတန်မှရှားပါတဲ့ပုဂ္ဂိုလ်ဓမ္မကိုသီလတမာတိပညာကိုအဓိကထားပြီးတော့ကျင့်ညိုတဲ့ပုဂ္ဂိုလ်ရှားပါကြောင်းဟောပြတဲ့အခါမှာစောစောကပြောတဲ့သာသနာကျက်တည်ဆောင်ဆိုတာယဟန်ယောက်ျားယဟန်မျိုးသမီးခုခေတ်မှာဆိုရင်သီလရှင်ဆရာလေးတွေပေါ့နံပါတ်3လူအကြောင်းမျိုးသားနံပါတ်4လူအကြောင်းမျိုးသမီးဒီပုဂ္ဂိုလ်၄မျိုးကသာသနာတော်တိုးတက်အောင်လည်းပဲကျက်တည်ရှိအောင်လည်းပဲဆောင်ရွက်တယ်ဒီပုဂ္ဂိုလ်၄ယောက်ကပဲဖြည့်စည်တယ်ဆိုတဲ့အကြောင်းလေးကိုဘုန်းကြီးကဆက်ပြီးတော့ဟောပေးမယ်ပေါ့စတရောမေဘိကဝေဝိယတာဝိနိတာဝိတာရတာဘောတုတာဓမ္မတာရာဓမ္မနုဓမ္မပိပန္နာတံကံသောပင်တိတဲ့ဘိကဝေမဘုနိဗ္ဗာန်လူလာလူသားလူသမီးတို့ဝိယတာသစ္စာလေးပါးကိုထိုးထွင်းတည်ခြင်းစသောပညာအဖြင့်လိမ္မာထမြင်ကြကုန်သောဝိနိတာကိရတာတို့ကိုနှိပ်ကွပ်ပယ်ရှားတတ်ကုန်သောဝိတာရတာယုံကင်သောယုံရှားခြင်းရှိကြပေကုန်သောဘောဓုတာမြာသောဈာနာတိတော်သုံးဖြာပိတကပရိယတရားရှိကြပေကုန်သောဓမ္မရတာသုံးဖြာပိတကပရိယတရားကိုအာကုန်နှုတ်တဲ့ဆောင်ရွက်မသားနိုင်ပေကုန်သောဓမ္မနုဓမ္မပိပန္နာသောကုတ္တရာတရား၉ပါးလျော်သောသီလတမထဝိပဿနာကျင့်ကိုကျင့်တော်မူကြကုန်သောဤမေဇ္ဇတာရောဤယဟန်ယဟန်မျိုးသမီးသီလရှင်လူအကြောင်းမျိုးသားလူအကြောင်းမျိုးသမီးဆိုတဲ့ဤလေးမျိုးသောပုဂ္ဂိုလ်တို့သည်တန်ခံတန်ဃာတော်ကိုသာသနာတော်ကိုသောပင်တိတင့်တယ်စေကြကုန်၏ကျက်တည်ကိုဆောင်နိုင်ကြပေကုန်၏ဤတည်သောဘဂဝါတော်လောကဒုဒ္ဒရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်း မဖို့နိဗ္ဗာန်လိုလားမြို့သားမြို့သမီးတို့တဲ့သာသနာကျက်တည်ဆောင်သာသနာတော်ကြီးကိုတိတ်ပြီးတော့ကျက်တည်ရှိအောင်တိုးတက်အောင်လုပ်တဲ့ပုဂ္ဂိုလ်ကြီးအချားမဟုတ်ဘူးတဲ့စောစောကပြောတယ်လို့ယဟန်မြို့သမီးလူ့အကြောင်းမြို့သားလူ့အကြောင်းမြို့သမီးဒီလေးဦးပဲရှိတယ်ဒါပေမဲ့လို့တဲ့သာသနာဖြတ်တာလည်းဒီလေးဦးပဲဖြတ်နေကြတယ်ပြန်ပပုဂ္ဂိုလ်ကြီးကပြည့်စည်အောင်မဖြတ်နိုင်ပါဘူးတဲ့အဲ့တော့သာသနာကျက်တည်ဆောင်ဖြစ်ရင်ယနေ့ယဟန်လောင်းဖြစ်တဲ့ရှင်ညာနာတဇာလင်္ကာရယဟန်တကားကြီးဖြစ်တဲ့တကားကြီးဥဒတိတကမကြီးတော်ချင်းစိတ်မိသားစုမိမိတို့အားလုံးဒီမြတ်စွာဘုရားဟောတဲ့သာသနာကျက်တည်ဆောင်ပုဂ္ဂိုလ်ကြီးဖြစ်ချင်လို့ရှိရင်မြတ်စွာဘုရားကဘာတွေနဲ့ပြည့်စုံရမလဲဆိုတော့နံပါတ်1အနေနဲ့ပြောရင်ဝိယတာဝိနိတာတဲ့ဝိယတာတစ္ဆာလေးပါးကိုထူထွန်ရေးတည်ခြင်းတည်သောတည်ခြင်းစာသောပညာအပြင်လိမ္မာထက်မြတ်ကြပေကုန်သောဝိနိတာကိလေသာတို့ကိုနှိပ်ွက်ပယ်ရှားတတ်ပေကုန်သောတဲ့ဒီကိလေသာတို့ကိုပယ်ရှားတတ်ရနောက်ပြီးတော့တစ္ဆာလေးပါးကိုထူထွန်ရေးတည်တဲ့ပညာတွေရှိပြီးတော့လိမ္မာထက်မြတ်ရတဲ့ပညာရှင်ဖြစ်ရတဲ့လိမ္မာထက်မြတ်ရမယ်ဆိုတဲ့ဓာတ်တင်ကရတဲ့ပုံအဲ့တော့ဒီအင်္ဂါကိုကြည့်လို့ရှင်အောက်ထက်ဆုံးအပြင်ဘုန်းကြီးတို့တောတာပံအထက်ဆက်အထက်ဆက်ဆုံးအားဖြင့်ဒါယဟန္တာပုဂ္ဂိုလ်ရတော့မုတ်ချသာသနာတော်ရဲ့ကျက်တည်ဆုံးသာသနာတော်ကိုမြင့်တင်တဲ့ပုဂ္ဂိုလ်။ဘုန်းကြီးတို့ကုထုဇဉ်ပုဂ္ဂိုလ်တွေလည်းပဲဒီကုံကိုပြီလို့ရှိရင်မလုပ်ရမလဲဆိုတော့တောတာပံပုဂ္ဂိုလ်တွေကိုနီးမိပြီးတော့ကျင့်ရမယ်တဲ့။ဒါမှသာသနာကျက်တည်ဆုံးဖြစ်တယ်။ယဟန်တွေလည်းပဲကျင့်ရမှာပဲ။အမျိုးသမီးဘိက္ခုနီရဲ့သီလရှင်တွေလည်းပဲကျင့်ရမှာပဲ။လူ့အကြောင်းမျိုးသားမျိုးသမီးတွေလည်းပဲကျင့်ရမှာပဲ။ဘာကျင့်ရမှာလဲဆိုတော့ဝိယတဝိနိတဘုံဆိုတဲ့အတိုင်းပဲ။နေဆုံးလိမ္မာထက်မြက်ရမယ်တဲ့လိမ္မာထက်မြက်ဖို့ဆိုရင်ဘာတွေပယ်ရမှာလဲဆိုတော့အနည်းဆုံးကိလေသာနှစ်ချက်ကိုတော့ပယ်ရပါတယ်တက္ကာယဒိဋ္ဌိနဲ့ဝိသိကိစ္စဆိုတဲ့ကိလေသာတွေကိုပယ်ရပါတယ်ဝိသိကိစ္စကတော့ဘုန်းကြီးတို့သာသနာတော်ကိုကြည်ညိုနေတော့ဖရာတရားကိုကြည်ညိုနေတော့ဝိသိကိစ္စမဖြစ်ဘူးထားကြပါဘူးဒီတက္ကာယဒိဋ္ဌိကိုတော့တက်နိုင်တယ်များပယ်ရမယ်တဲ့တက္ကာယဒိဋ္ဌိဆိုတော့ဘာလဲဆိုတော့တက္ကာယဆိုတာထင်ရှားရှိနေတဲ့ဒီခန္ဓာ၅ပါးကိုယုံနိုင်ပေရဒိဋ္ဌိဆိုတာငါလို့စွဲတာဘုန်းကြီးတို့ဒီတက္ကာယဒိဋ္ဌိဆိုတာအနည်းဆက်ဆုံးပြန်လို့ရှိရင်အတ္တအာကြီးတာဒီတက္ကာယဒိဋ္ဌိမပယ်သေးတောင်မှတက္ကာယဒိဋ္ဌိပါနိုင်နေများပါအောင်လုပ်ရပါတယ်ဘုန်းကြီးတို့တက္ကာယဒိဋ္ဌိရဲ့သိပ်ပြီးတော့အရေးကြီးပါတယ်ဒီတန်ရုပ်တဲ့နေရာကျတော့မြတ်စွာဘုရားကခေါင်းမီးလောင်နေတာကိုနောက်မှငြိမ်းပါတဲ့ရင်ဝတ်လှန်ဆူးတာကိုနောက်မှနှုတ်ပါဟောဒီတက္ကာယဒိဋ္ဌိဆိုတဲ့အတ္တဒီအတ္တကြီးမှုကိုတော့ဉာဏ်ဉာဏ်ပယ်ရှားပြစ်လိုက်ပါဆိုပြီးမြတ်စွာဘုရားဒီတက္ကာဒိဋ္ဌိကိုအရေးတကြီးဟောခဲ့တဲ့နေရာရှိပါတယ်အဲ့တော့ဒီတက္ကာယဒိဋ္ဌိအာကြီးတော့ဘာဖြစ်လဲဆိုတော့ခွန်ကြီးတို့ဆင်အာဇာနီမြင်းအာဇာနီတွေဆိုရင်မိုးချိုပြစ်တာမကြောက်ဘူးဘာမှမကြောက်ဘူးဘာဖြစ်လို့တော့ငါလိုလူသဘူးရှိသေးလားဆိုပြီးတော့ကိုယ့်ကိုယ်ကိုအားလုံးနိုင်တယ်အားလုံးတာတယ်ဆိုပြီးတော့အတ္တသိပ်ပြီးတော့ကြည်လွန်ရင်လည်းပဲမိုးချိုတွေဘာတွေမကြောက်တတ်ဘူးပေါ့ဘုန်းကြီးတို့ယန္တာပုဂ္ဂိုလ်တွေကြတော့လည်းပဲဒီအနာဂံပုဂ္ဂိုလ်တွေကြတော့လည်းပဲတက္ကာဒိဋ္ဌိလည်းပဲလုံးဝမရှိဘူး။ငါဆွဲဆိုတာမရှိဘူး။အလုံးယုံနံမှုယုံနံလို့ပဲမြင်နေရတယ်။အလုံးသေးတယ်ဆိုတာလည်းယုံနံမှုချုပ်ငိမ့်နေလို့မြင်နေတော့တက္ကာဒိဋ္ဌိလုံးဝပယ်ပြီ။နောက်ဒေါသဆိုတဲ့ကိလေသာလည်းပဲပယ်ပြီးတဲ့အတွက်အနာဂံယန္တာတွေကလည်းလုံးဝမကြောက်ကြဘူးပေါ့။တောတာပံတက္ကာဒိဋ္ဌိတွေကလည်းနည်းနည်းလေးကြောက်ပြမလို့သိပ်ပြီးတော့မကြောက်ဘူးပေါ့။အဲ့တော့ဆိုလိုတာဘာလို့ဆိုတော့တက္ကာဒိဋ္ဌိအတ္တအာကြီးတဲ့ပုဂ္ဂိုလ်မဖြစ်ဖဲနေလို့ရှိရင်မိမိတို့ကသာသနာကျက်တည်ဆောင်ဖြစ်တယ်။သာသနာတော်ကြီးတိုးတက်အောင်လုပ်ရရောက်တယ်လို့ဒီအင်္ဂါကိုကောက်ချက်ချရင်ဆွဲလို့ရပါဘူး။အဲ့တော့ဒီတက္ကာယဒိဋ္ဌိဆိုတာဘလို့ဟာမျိုးတွေဖြစ်တတ်တာလဲဆိုတော့ဘုန်းကြီးတို့မိသားစုတစ်ခုမှလည်းပဲဒီအတ္တကြီးတဲ့ပုဂ္ဂိုလ်ရှိလာပြီဆိုရင်တိတ်ပြီးတော့ကြောက်เสียရကောင်းတယ်။မိသားစုတစ်ခုလည်းပဲမျက်မျက်တတမရှိဘူး။နေရာတွေကငါ့အတွက်မောင်နှမသားချင်းတွေအတွက်ထဲမတွက်ဘူးငါ့အတွက်ဆိုပြီးတော့မိသားစုတဲ့ထွက်မတွက်ဘူးဆိုရင်ဒီပုဂ္ဂိုလ်နဲ့နေရာတာတိတ်ပြီးတော့စိတ်ဆင်းရဲတယ်ဒါပါလဲဆိုတော့တက္ကာဒိဋ္ဌိတိတ်အားကြီးတယ်တဲ့ပုထုဇဉ်ဆိုတော့တက္ကာဒိဋ္ဌိရှိတော့ရှိတယ်သို့တော့ပေါအောင်လုပ်ရပါတယ်ယနေ့ယဟန်တက္ကာတက္ကမကြီးယဟန်ခံလိုက်တယ်မိမိချွေးနေစာနဲ့စုလာတဲ့ပစ္စည်းကိုလူတိုင်းလူတိုင်းကိုယ်ပဲခံစားကြတာပေါ့ဒီငွေတွေနဲ့မိမိစားစရာကောင်းကောင်းစားနိုင်တယ်နေစရာကောင်းကောင်းတိုးချဲ့နိုင်တယ်နောက်ဆုံးရင်းနေပါတွေကောင်းကောင်းလုပ်နိုင်တယ်ဒါမှမိမိခံစားကြတာကိုစွန့်ပြီးတော့သာသနာတော်ကြီးရှေ့ပါသေးငါတို့ဒီလိုယဟန်လောင်းကိုယဟန်ခံလိုက်တဲ့အတွက် तू ကနေသာသနာမျိုးဆက်တွေဆက်ပြီးတော့ဆောင်ရွက်နိုင်ပါသေးသာသနာတော်ကြီးရှေ့တန်းနဲ့အမြဒကာဒကာမတွေလည်းပဲတရားတွေပါတွေတီးပြီးတော့တန်ဃာတော်တွေကနေတစ်ဆင့်ဖြန့်ပြီးတော့တရားတီးပြီးတော့သိဉဏ်ရပါသေးဆိုပြီးတော့ကိုခံစားခြင်းနဲ့အတ္တကိုလျှော့နိုင်လို့ယနေ့ယဟန်ခံဖြစ်တာပါ ကိုခံစားခြင်းနဲ့ကောင်းကောင်းစားခြင်းနဲ့ကောင်းကောင်းဝတ်ခြင်းနဲ့ဒီလိုခံစားမှုတွေကိုတက်နိုင်တယ်များပယ်ရှားနိုင်လို့မနက်ဖန်တန်ဃာတော်ရှင်မြတ်တွေကိုသင်္ကန်းစားတဲ့လူပဲဝတ္ထုတွေလူမဲ့ဆုံးကတ်ကြတယ်ဂျဟန်လောင်းတို့လည်းပဲဂရင်ဘီယိုစတဲ့ပစ္စည်းတွေနဲ့ပရိက္ခရာ၈ပါးတွေကိုလူကြတယ်ဆိုတဲ့အတ္တကိုချော့ပြစ်တယ်လို့ဒီလိုသဘောပေါက်စေချင်ပါတယ်ဒီလိုအတ္တကြီးတဲ့ပုဂ္ဂိုလ်ကြတော့ဒါမျိုးမလုံးနိုင်ပါဘူးဒီလိုလူမဲ့စားငါ့အတွက်အိမ်မှာမလုံးနိုင်ဘူးဒီလိုလှူလိုက်မဲ့ဆံငါပါလေးချဲလိုက်မယ်ဆိုပြီးတော့အတ္တတွေတိတ်ပြီးတော့ကိုယ်ပဲတက်ချင်တယ်ကိုယ်ပဲမြင့်နေတယ်ကိုယ်ပဲစီးပွားရေးတက်ချင်တယ်ဆိုရင်ဒီလိုလှူဒန်းမှုမျိုးကလုံးဝမဖြစ်နိုင်ဘူးတဲ့ဒါကြောင့်မို့ဒီဒါနပြုခြင်းအပြင်လည်းအတ္တဒိဋ္ဌိတက္ကဒိဋ္ဌိကိုဖယ်ရှားလို့ရှိရင်ဘုန်းကြီးတို့မျိုးသားမျိုးသမီးတွေလည်းပဲဘာဖြစ်လဲဆိုတော့သာသနာကျက်တည်ဆောင်သာသနာတော်ကြီးကိုတိုးမြင့်ရန်ရောက်တယ်မိမိရဲ့အတွက်သာသနာတော်ကြီးပို့ပြီးတော့အသက်ရှည်သွားတယ်လို့ဒီလိုဆိုလို့ရရောက်ပါတယ်ဒါကြောင့်မို့မိမိတို့တာမင်ညကြည့်ရင်နော်တာမဏေရှင်ညာနာတကြကိုရဟန်းခံပေးလိုက်တယ်။ယေဇောဖျားရဲ့ဒီတောပနတုတ်တန်နဲ့ကြည်လိုက်ရင်ငါတို့သာသနာတော်ကြီးကျက်တည်ရှိအောင်သာသနာတော်ကြီးထွန်းလင်းအောင်ငါတို့ဝိုင်းပြီးတော့မြင့်တင်ရတယ်လို့ဒီဟာကိုတွေ့တိုင်းတွေ့တိုင်းဝမ်းသာနိုင်ရမှာပေါ့။အဲ့တော့စောစောကပြောသလိုပေါ့ဒီလိုရဟန်းခံပေးလိုက်တယ်။ဒီကိုရဲ့နဲ့ရဟန်းဖြစ်ပြီးတော့စာပေပညာတွေတက်။စာပေပညာတွေတက်ပြီးတော့တခါစာပေတွေပြန်ပို့ချ။သူ့ကိုကြောင်းပြုပြီးတော့နောက်ကမျိုးဆက်တဲ့ရဟန်းတော်တွေအ ਨੇ စုံ၁၀ပါးလောက်ထွက်ပြီးဆိုလို့ရှိရင်သာသနာတော်ကြီးကသူ့အတွက်ပို့ပြီးတော့နောက်ဆုံးအနှစ်တရာလောက်အသက်ရှည်သွားတယ်။အဲ့ဒီမျိုးဆက်ကနေပြီးတော့တခါပြန်ပြီးတော့လုပ်လို့ရင်သာသနာကြီးကထောင်ချီပြီးတော့ရှည်သွားတယ်။အဲ့တော့သာသနာတော်ကြီးရှည်တယ်များဒကာဒကာမတွေလည်းပဲတရားတွေနာသာပေရီဖက်နောက်ဆုံးမှားနေတာတွေပြင်ပြီးတော့ဒါနတိလဘာဝနာတွေကိုကောင်းကောင်းကျင့်နိုင်တယ်တဲ့ဒါကြောင့်မို့ဒီရဟန်းခံလိုက်တာမိမိတို့ဝိရတဝိနိတကိုခံစားခြင်းနဲ့ပစ္စည်းတွေကိုလျှော့ပြီးတော့အတ္တကိုပယ်ရှားပြီးတော့သာသနာတော်အတွက်မြုပ်နှံလိုက်တယ်အာလုံးပေါင်းချို့အတွက်လုံလိုက်တယ်ဆိုတော့ဒါသာသနာကျက်တည်ဆောင်လို့ဒီလိုသွင်းလို့ရပါဘူးရဟန်းလောင်းဖြစ်တဲ့ရှင်ညာနာတစ္ဆာလည်းပဲရဟန်းဖြစ်လာပြီးတခါတခါမှတွေတူတဲ့ပစ္စည်းတွေကိုသုံးပြီးတော့ဖာတိပါတာမနေပဲနဲ့ဒီပစ္စည်းကိုသုံးချပြီးတော့ပစ္စည်းလေးပါဆိုတာမရှိလည်းပဲမဖြစ်ပါဘူး။ဒါမှမဟုတ်ဓာကြီးတွေကိုမမောလို့ရှိရင်လည်းပဲတိတ်ပြီးတော့ပစ္စည်းတက်ပါလေ။အဲ့တော့ရဟန်းလောင်းနေနဲ့လည်းမလုပ်မလဲဆိုတော့ရဟန်းဖြစ်ပြီးလို့ရှိရင်ဒီသူတို့တရားဒဂမတွေလူတဲ့ပစ္စည်းတွေကိုသုံးချပြီးတော့စာပေတွေသင်အံမယ်၊ကြိုးစားမယ်၊ပို့ချမယ်။နောက်ပြီးတော့နောက်ဆုံးမှမိမိရဲ့အတွက်သီလတမာတွေပညာတွေဖြည့်မယ်ဆိုရင်သာသနာတော်ကြီးကတောက်ပါပြီးတော့ဒါအင်မတန်မှသာသနာတော်ကြီးကိုကျက်တည်ဆောင်တဲ့ရဟန်းတော်ဖြစ်နိုင်တယ်တဲ့။ဒါကြောင့်မို့ဒီအင်္ဂါနဲ့တက္ကရာဒိဋ္ဌိမိမိရဲ့အတ္တကိုပယ်ရှားပြီးတော့တက်နိုင်တယ်များလှူဒန်းရပါတယ်။သီလစောင့်တည်လို့ရှိရင်လည်းပဲငါတို့မို့လို့ကိုကျင့်သီလရှိတာဆိုပြီးငါကိုအတ္တဆိုတဲ့ငါကိုရှည်တမ်းမတင်နဲ့ね။ဘာလို့ရမလဲဆိုတော့ငါသီလလေးစောင့်တည်လိုက်လို့ပါဏာတိပါဒသူညာတက်တဲ့ချင်းမှရှောင်ကျင်လိုက်တယ်။ဒီလိုရှောင်ကျင်လိုက်တဲ့အတွက်ငါနဲ့ဆက်နေတဲ့ပျော်စိတ်ချဘိုးလေးတွေချမ်းသာကြပါစေဆိုရင်အတ္တကိုပယ်ရှားရန်ရောက်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့ဘသူဖြင့်သီလလေးတောင်မလုံဘူးငါတို့ကငါးပါးသီလကိုဘလို့လုံတာဆိုရင်အတ္တကိုရှည်တဲ့အတွက်သီလဆောက်တည်ရင်းနဲ့လည်းပဲဒီအတ္တဆိုတဲ့တက္ကဋ္ဌိရဲ့ကြီးသွားနိုင်ပါတယ်ဒါရီကသိပြီးတော့တတိထားစရာကောင်းပါတယ်ယဟန်တော်တွေလည်းပဲဒီလိုပဲသီလတမာရီပညာရီဖြည့်တဲ့အခါမှာမရှိတဲ့ပုဂ္ဂိုလ်ကိုရှိအောင်ကြိုးစားပြရတယ်မရှိတာယူသွားပြီးအပြစ်တွေပြောနေကို့မှာသီလတမာရီပညာနဲ့ပြီးကိလေသာတိုးတက်ပါတယ်ဒါကြောင့်မို့ဒီဝိရတဝိနိတဆိုတာနောက်ဆုံးမှာအတ္တမာမာနတဲ့တွေပယ်ရှားပြီးတော့နောက်ဆုံးတက္ကရာဒိဋ္ဌိလုံးဝပြုတ်ပြီးသောတာပန်အရိယပုဂ္ဂိုလ်ဖြစ်ပြီးဆိုရင်သာသနာကျက်တည်ဆောင်အစ်စ်တည်ဖြစ်ပြီးလို့ဒီလိုသဘောပေါက်စေခြင်းနဲ့ပေါ့ဒါကသာသနာကျက်တည်ဆောင်ဖြစ်ဖို့သာသနာတော်ကြီးတိုးတက်အောင်လုပ်ဖို့အတွက်တက္ကရာကမတွေရောယဟန်လောင်းယဟန်တာမဏေတွေရောအလုံးဟာမိမိအတ္တကိုဖယ်ရှားပြီးတော့သာသနာအတွက်ကိုချမ်းသာတယ်လို့မနေဘဲနဲ့အများကျိုးသေဖို့ခြင်းနဲ့စိတ်ဒါအတ္တကိုပယ်ရှားနေတာသောတာပန်ဖြစ်အောင်ကြိုးစားနေတာပါတက္ကရာကမတွေလည်းပဲကိုခံစားခြင်းနဲ့စီစဉ်နေကိုမခံစားဘဲနဲ့လူမှုရေးသာသနာရေးအတွက်တက်နေနေမြကိုခံစားခြင်းနဲ့စိတ်ကိုရှော့ရှော့ပေးတယ်ဒါအတ္တတက္ကရာဒိဋ္ဌိချုပ်နေတာသောတာပန်ဖြစ်အောင်လုပ်နေတာအဲ့ဒီတက္ကရာဒိဋ္ဌိလုံးဝမရှိတော့ဘူးဆိုရင်ဒါသောတာပန်ဖြစ်တယ်လေလို့အလုံးသဘောပေါက်စေခြင်းပါတယ်နောက်အင်္ဂါတစ်ခုကပါလဲဆိုတော့ဝိတာရဏကင်းသောယွန်ချခြင်းရှိကြပေကုန်တော်တဲ့မိမိကမှန်လာပြီးတော့ဉာဏ်ပညာလည်းပဲထက်မြက်လာပြီမှန်တာကိုလည်းလှုပ်လာပြီဆိုရင်တိတ်ပြီးတော့ရဲရင်ပြီးတော့အရာရာမှာဝမ်းမြောက်ဝမ်းသာနဲ့လှုပ်ဆွမ်းနိုင်စမ်းရှိသွားပါတယ်သာသနာဘောင်မှာနေလို့ရှိရင်လည်းပဲကိုကစိတ်စေနာမှန်ပြီဆိုရင်ဝမ်းမြောက်ဝမ်းသာနဲ့ပင်မရင်ပင်မမိစီတဲ့စိတ်ကိုခံနိုင်သွားတယ်နေရာတကာမှာတိလသမာဓိပညာပြည့်ဖို့ဆိုရင်ရဲရင်လှုပ်ရဲသွားတယ်ပေါ့ဒီပစ္စည်းလေးပါများဖို့ဆိုလို့ရှိရင်လည်းပဲငါမှမစားရလို့သိချင်းသေးပေးစီဒကာဒကာမတွေစီကမဟုတ်တာတော့ငါမိစ္ဆာဇီဝတော့မလုပ်ဖြစ်ဘူးဆိုပြီးတော့ဒါရဲရဲတင်းတင်းမကောင်းမှုကိုရှောင်ရဲသွားတယ်ကောင်းမှုလည်းပဲရဲရဲတင်းတင်းဆောင်ရဲသွားတယ် တကားတကားမရဘက်ကကြည့်လို့ရှိရင်လည်းမကောင်းတဲ့လုပ်ဆိုလို့ရှိရင်ငါတို့ဘလောက်ကြီးချမ်းသာချမ်းသာဘလောက်ကြီးယာတုတွေရှိရှိမဟုတ်တာမလုပ်ဘူးငတ်တည်ရင်သေပေးစီတွေစိတ်တက်ဒေလူရဲတဲ့နဲ့စိတ်တက်ကိုဒါဝိတာရကဘုံလို့ခေါ်တယ်ဒါဆိုရင်လည်းပဲသာသနာတော်ကြီးကိုစိတ်တည်ဆောင်းနေလို့ခေါ်ရပါတယ်ဒီလိုမှမဟုတ်ပဲနဲ့တကားတကားမတွေကလည်းပဲစီပွားရေးကြမှာကြောက်လို့မဟုတ်တာတွေလုပ်ပြီဆိုလို့ရှိရင်ဒီကုံကြီးကရော့ရော့ပြီးတော့သာသနာလည်းပဲမေးမိန်ပါတယ်ကျန်တော်တွေဘက်ကလည်းပဲဒီလိုပဲကိုမတက္ကရာကမတွေပါနေတာတည်ရင်လည်းကိုကမလူမဆိုးလို့ကိုเจ้าမလာမဆိုးလို့မှန်တာမပြောရဘူးဆိုရင်ဒီကုံนี่ย่อตွားလို့ရှိရင်ตาธนาတော်ကြီးกွယ်ตွားနိုင်တယ်ตาธนาတော်ကြီးဖြည့်ဆည်းရရောက်တယ်ဆိုပြီးဒီတုတ်တံကဒီလိုပဲဒီမောင်ထိုးပြပါပဲနောက်တစ်ချက်ကဘာလဲဆိုတော့ဘောဓုတာများတော်ကြနာပြီးတော့သုံးပြပြီးတက္ကပရိယတရားရှိကြပြီကုံတော့ဓမ္မတရားသုံးပြပြီးတကယ်ပရိယတ်တရားကိုအာဂုံနှုတ်တဲ့ဆောင်ရွက်နိုင်ကြပြီကုန်တော့တဲ့နောက်ကဒီမိမိမှာတက္ကတာဒိဋ္ဌိပါပြီးတော့ကိလေသာတွေနည်းပြီးတော့ထက်မြက်တယ်ရဲရဲချင်းဆောင်ရွက်တယ်ဒါလောက်နဲ့မလုံလောက်သေးဘူးတဲ့ပညာလည်းပဲရှိအောင်ပါတဲ့သာသနာ့ကျက်တည်ဆောင်ဖြစ်ချင်လို့ရှိရင်ပညာမတက်လို့ရှိရင်လည်းတိတ်ပြီးတော့မဆောင်နိုင်ဘူးတဲ့ကိုကျိုးတစ်ခုတော့ပဲလုံနိုင်နေတယ်အများကျိုးမဆောင်နိုင်ဘူးတဲ့အဲ့တော့သာသနာတော်ကြီးဒီအလုံးပဲရွတ်နေကြတဲ့စိတံတိတ္တုတတ္တံမောသာသနာတော်ကြီးရှေးပါစီနှင်ကားတော်မကကြာပါစီလို့ဆူတောင်းနေလေပဲပညာဘုဒ္ဓပြေဝပြီးတော့ဉာဏ်ပညာချက်မြက်တဲ့လိမ္မာရေးချာရှိတဲ့မိမိအတ္တမကြီးတဲ့ယဟန်တော်တွေနဲ့သာသနာတော်ကြီးကတူပါပါပဲဆူမတောင်းနေပဲပရိယတ်တရားတွေချက်မြက်ပြီးတော့ကိုကျင်တရားကောင်းတဲ့ယဟန်တော်တွေသီလရှင်တွေအမျိုးသားမျိုးသမီးတွေရှိလာလို့ရှိရင်သာသနာတော်ကြီးကဆူမတောင်းနေပဲရှေးသွားပါပါအဲ့တော့ဒီအင်္ဂါဘာလဲဆိုတော့ဘုဒ္ဓဓမ္မတရဆိုတာဒီပရိယတ်တရားကိုစွန့်အားရှိသမျှတင်ယူပြီးတဲ့အခါမှာလည်းပြန်ပြီးတော့ပို့ချပြီးတော့ဆက်ဆက်ဆောင်ရွက်နေမှသာသနာ့ကျက်တည်ဆောင်ဖြစ်တယ်တဲ့ဒါယဟန်နေအတွက်ယဟန်နေမှာကျင့်ကောင်းယုံနဲ့မလုံလောက်သေးဘူးပေါ့ဒီဘောဓုတ္တဓမ္မတရဆိုတဲ့ပိဋကတ်ကိုစွန့်အားရှိသမျှတက်စွမ်းမှသာသနာတော်ကြီးကိုပို့ပြီးတော့ပြုစုနိုင်တယ်မျိုးဆက်တစ်တွေကိုအများအများကြီးဖြတ်နိုင်တယ်ဒကာဒကာမတွေကြတော့ဘာလဲဆိုတော့ဒီယဟန်နေလို့မတင်ယူနိုင်ရင်ထားအောင်တရားနာတယ်စာဖတ်တယ်ဒါမှမဟုတ်လည်းပဲတွေးတဲ့အခါမှာယဟန်နေပါရီတာမဏေတွေကိုမိမိသိကျင်တာလေးတွေမေးတယ်မှတ်သားတယ်ကျင့်တယ်ဆိုရင်ဒါဘောဓုတ္တဓမ္မတရကိုပြင်ဒါလည်းသာသနာ့ကျက်တည်ဆောင်တွေဖြစ်ပြီးတော့သူများပြောတိုင်းမယုံဘူးနဲ့ကိုယ်ပိုင်ဉာဏ်နဲ့ဆုံးဖြတ်တတ်တယ်လို့ဒီလိုဆိုလို့ရရောက်ပါတယ်။ဒါကြောင့်မို့ယဟန်နေဆိုရင်ပိဋကတ်သုံးပုံကိုစွန့်အားရှိသမျှတင်ယူခြင်းတခါတခါမှတွေလည်းပဲမတင်ယူနိုင်တော့မှတရားနာခြင်းစာဖတ်ခြင်းတရားမြည်မြန်းခြင်းဒီအလုပ်တွေလုပ်လို့ရှိရင်ဒါသာသနာ့ကျက်တည်ဆောင်ဖြစ်တယ်ဆိုတာစာပေကျမ်းနဲ့တက်ဖို့လည်းပဲအရေးကြီးတဲ့အကြောင်းဒီမှာပါတယ်ပေါ့နောက်ဆုံးကဘာလို့ဆိုတော့ဓမ္မာနုဓမ္မပိပန္နတဲ့စာပေတွေလည်းပဲတက်ပါရဲ့တခါတခါမှတွေလည်းပဲလှူတော့တန်းပါရဲ့ဒါပေမဲ့လို့တဲ့ဓမ္မာနုဓမ္မပိပန္နလောကုတ္တရာတရား၉ပါးလျော်သောသီလသမထဝိပဿနာခြင်းကိုကျင့်ကြံတော်မူကြကုန်သောဤမေဆက်တာတော်ဤလေးမျိုးလေးစားသောပုဂ္ဂိုလ်တို့သည်တန်ခံတန်ခါတော်ဟုသာသနာတော်ကိုတောပင်ပြီးတင့်တယ်စေနိုင်ကြကုန်၏တောပင်ဤကျက်တည်ကိုဆောင်နိုင်ကြပေကုန်၏ဤတည်သောဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဖျားသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းနောက်ဆုံးချက်ကဘာလဲဆိုတော့ဉာဏ်နေလည်းပဲစစောစောကလည်းပဲပြောခဲ့ပြီ။စာတင်စာချလုပ်တယ်တရားဟောတရားပြလုပ်တယ်။အဲ့ဒီအလုပ်တွေဟာမဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်တဲ့လုပ်ဖြစ်တဲ့ဒီလိုမှမဟုတ်ပဲနဲ့ပြည်စီလေးပါများဖို့နာမည်ကြီးဖို့ဒီလိုလောကီပဲမလိုက်ပဲနဲ့ကိုစာချစာတင်လုပ်တယ်တရားဟောတရားပြလုပ်တာဟာမဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေမဖို့နိဗ္ဗာန်ရည်မှန်းပြီးတော့လျော်တဲ့လုပ်ဖြစ်ရမယ်တဲ့။လူတွေလည်းပဲဒါနတွေပြုတယ်သီလတွေစောင့်တည်တယ်တရားတွေအားထုတ်တယ်ဒါတွေကစီးပွားရေးတက်ဖို့ဘာဖြစ်ဖို့ဆိုတာတဲ့ငါတို့မတ်ဖို့နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ဖို့ဆိုရင်ဒါဒီကုံလည်းပဲပြည့်စုံပြီးတော့သာသနာတော်ရဲ့ကျက်တည်ကိုဆောင်သွားပါတယ်ဒီလိုမှမဟုတ်ပဲနဲ့ဒါနသီလဘာဝနာပြုတဲ့စာသင်စာချတွေတော့လုပ်နေတယ်နာမည်ကြီးကိုလာဘတ္တကာရတွေများဖို့ဘုံကြီးဖို့ဆိုရင်ဒါသာသနာတော်ညှိုးနှွမ်းတက်တယ်သာသနာတော်ပျက်စီးတက်တယ်ကွယ်တက်တယ်ဆိုတာဒီတုတ်တန်ကပြောပြပါတယ်ဒါကြောင့်မို့ယနေ့ဒီယဟန်တကာကြီးတကာကြီးဥတာတည်းယဟန်တကမာကြီးဒေါ်ကျင်စိန်သမီးဖြစ်တဲ့ယဟန်တကမာဒေါ်ညွန့်ညွန့်ဆန်းတားဖြစ်တဲ့ယဟန်တကာဦးစိုးနိုင်တကမာဒေါ်ထထအောင်နဲ့တကောအလုံးတို့မိသားစုတွေဒီတုတ်တံကိုနားပြီးတော့မိမိတို့လည်းပဲသာသနာ့ကျက်တည်ဆောင်သာသနာတော်ကြီးတုတ်တက်အောင်လုပ်နိုင်တဲ့မျိုးသားများဖြစ်နိုင်ကြပါစေယဟန်တော်ရှင်ညာနာတစားလည်းပဲမိမိကိုယ်ကိုဒီတကာတကမာတွေရဲ့ပစ္စည်းလေးပါးကိုခံယူပြီးတော့သာသနာတော်ရဲ့ကျက်တည်ဆောင်သာသနာတော်ကြီးတိုးတက်အောင်လုပ်တဲ့ယဟန်တော်ဖြစ်ပါစေအဲ့ဒီလိုတရားတကာနှုတ်လက်တွဲပြီးတော့သာသနာတော်ရဲ့ကျက်တည်ဆောင်များဖြစ်အောင် ကိုယ်စီကိုယ်ကကြိုးစားအထုတ်ပြီးတကလားနောက်ဆုံးမှာမညံဖူညံဖြင့်နိဗ္ဗာန်ကိုကိုယ်စီကိုယ်ကမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲယနေ့ဘုန်းကြီးပြောခြင်းနဲ့သာသနာ့ကျက်တည်ဆောင်ဆိုတဲ့တရားလည်းပဲပြီးပါပြီ။ညာကြီးလည်းပဲစီတော်မှာပေါ့။အဲ့တော့ယနေ့မိမိတို့လုပ်တဲ့ကုသိုလ်တွေကိုအကျိုးအနေနဲ့ရေစက်ချမယ်ပေါ့အားလုံးနဲ့လောက်ချီပြီးတော့ရေစက်ဖွက်ပိုင်းရေစက်ဖွက်ကိုင်းမပိုင်းလောက်ချီပြီးတော့လိုက်ဆိုပေါ့ယနေ့တရားဓမ္မတွေဟာရဟန်းလောင်းရှင်ညာနာတစ္ဆအတွက်တရားယူတာတွေတက္ကမကြီးတော်ကျင်စိန်တမိမညွန်ညွန်ဆန်းမိသားစုကလူတော်ငွေ35,000ကျပ်ဥတန်စဉ်ဦးဒေါ်ခင်ချူမမိသားစုက3,000ကျပ်ဦးမြင့်ထွန်းဒေါ်ကျူကျူနိုင်မိသားစုက3,000ကျပ်ကိုစိုးနိုင်မှာထားထားအောင်က3,000ကျပ်ကိုသက်ခိုင်မခင်ထူထူက5,000ကျပ်ဆိုပြီးတော့အလုံးဒါတနာပြုဖို့အတွက်မိမိတို့လည်းပဲဒါအဆက်အောင်လုပ်ပြီးတော့လှူမယ်လို့စောစောကရှောက်တော့ပေါ့အဲ့ဒီအတွက်ပါအလုံးနဲ့ရေစက်ချမယ်ကဲလိုက်ဆိုကြ